Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOR အမေရိကန်တန်ကနေ2018ခုနှစ်ဧပြီလ22ရက်တောက်ကြနေမနက်ခင်းရဲ့ VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်ခင်းအစီအစဉ်မူကကျွန်မစုမော်ပါရှင
်ကျွန်မကတော့စုမြတ်မော်ပါရှင်အီရန်ရဲ့ Hezbollah ရဲ့ရန်ကိုအမေရိကန်ကကင်တွယ်သွားမယ်လို့ပြောကြားလိုက်ပါတယ်။တခါပါရီမြို့တော်မှာဂျာဇာရေးညားကတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြည်သူ့သမ္မတကပြောကြားခဲ့ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ဒေါခင်မျိုးတက်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းသောတာရှင်နေနားဆရာမယ့်သတင်းတွေကတော့ဒီကနေ့ကြာရောက်တဲ့သတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကွယ်လွန်ခြင်း3နှစ်မြောက်နေ့မှာဆရာကြီးဦးဝင်းတင်ကသူကွယ်လွန်တဲ့အထိနိုင်ငံရေးအကျဉ်းသားတွေအားလုံးချွင်းချက်မရှိလွတ်မြောက်ရေးကြိုးပမ်းခဲ့ပါတယ်။ဘာကြောင့်ပါလဲ။
နိုင်ငံရေးကျင်းသားတွေတို့မို့လဲဒီထောင်ရင်းတွေထဲမှာလူတွေကိုညှဉ်းပန်းနေနှိပ်စက်တဲ့လူအဖွဲ့တွေကိုချိုးဖောက်တဲ့ဖြစ်စီ
ဆရာကြီးကွယ်လွန်တဲ့အထိမ်းအမှတ်ဖြစ်နေအပြာရာဝတ်စုံတွေကိုဝတ်ဆင်ပြီးတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးတောင်းဆိုကြမဲ့ဦးဝင်းတင်ရဲ့3နှစ်ပြည့်အခမ်းအနားဒီကနေ့ကျင်းပမဲ့အကြောင်းအပြည့်စုံတဲ့အတူကမ္ဘာ့ဘဝရဲ့ယင်းနှိမ့်နှံမှုကြောင့်ဒီဒေသရင်းကပြည်သူတွေထိခိုက်နေနိုင်ရတဲ့အကြောင်းအရက်ဖက်အဖွဲ့အစည်းတွေကကမ္ဘာ့ဘဝအထိလာရောက်တင်ပြကြတဲ့သတင်းကမ္ဘောဒီးယားနိုင်ငံမှာဒေသနာရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းစတဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ကတင်ဆက်ပေးပါမယ်ရှင
်အန်ဒီယကြီးမလာနေတဲ့အီရန်နိုင်ငံရဲ့သူ့ရဲ့အဓိကကိုယ်ပွား Hezbollah လက်နက်ကိုင်အဖွဲ့ကိုအမေရိကန်ကအရေးယူကင်တွယ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Nikki Haley ကပြောကြားခဲ့ပါတယ်အစ္စရေးနဲ့ပါလက်စတိုင်းအရေးကိုအဓိကအာရုံစိုက်ဆွေးနွေးတဲ့လုံခြုံရေးကောင်စီရဲ့လစဉ်အရှေ့အလယ်ပိုင်းဆိုင်ရာစည်းဝေးပွဲမှာလုံခြုံရေးကောင်စီအနေနဲ့အရှေ့အလယ်ပိုင်းဒေသကတခြားချင်းချောက်ရန်တွေကိုလည်းအာရုံစိုက်တင်တယ်လို့ပြောကြားခဲ့တာပါအကြမ်းဖက်လုပ်ရက်တွေစစ်ရေးဆောင်ရွက်မှုတွေလုပ်ပြီးတော့ဒေသရင်းမှာမတည်ငြိမ်အောင်အီရန်နဲ့ Hezbollah အဖွဲ့တို့ပူးပေါင်းကြံစည်နေတယ်လို့သံအမတ်ကြီး Haley ကဆိုပါတယ်ဒါကြောင့်အဓိကတရားခံကိုဆရှင်းဖို့လိုတယ်လို့လုံခြုံရေးကောင်စီစည်းဝေးပွဲမှာပြောကြားခဲ့တာပါစီးရီးယားမှာဖြစ်နေတဲ့ပြည်တွင်းစစ်ပွဲအီရန်နဲ့ယေမန်နိုင်ငံတွေကတိခတ်မှာအီရတ်နဲ့ယေမန်နိုင်ငံတွေကလက်နက်ကိုင်ပဋိပက္ခတွေမှာအီရန်နဲ့ Hezbollah အဖွဲ့ပါဝင်ပတ်သက်နေတယ်လို့သူကဆိုပြီးတော့ DNA တွေကိုလုံခြုံရေးကောင်စီကမကင်တွယ်ရင်အမေရိကန်ကကင်တွယ်မယ်လို့တမ်မတ်ဂျီနီဂီဟီလီကပြောပါတယ်။အီရန်အပေါ်အရေးယူတက်ခတ်မှုတွေကိုရပ်ပြီးတော့အပေးအယူလုပ်ခဲ့တဲ့သဘောတူညီမှုဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်အဓိကအကျိုးရှိရလားဆိုတာကိုရက်90အတွင်းမှာပြန်သုံးသပ်နေတယ်လို့ Trump အဆိုရကအခုသတင်းပတ်ထဲမှာပဲကြေညာထားပါရဲ့ရှင
်။မြောက်ကိုရီးယားရဲ့မကြသေးခင်ကဆန်းသက်ဖြစ်လွတ်တဲ့ပက်ထင်းတက်ဒုံးကျည်ပြုတ်လွတ်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကစက်သပရင်းနေမှာပြင်းပြင်းထန်ထန်အပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါအပြင်ခုလိုလှုပ်ဆောင်မှုဟာဒေတာရင်းသမကတခြားဒေတာရင်းမှာပါအခြေအနေအတော်ကြီးတင်းမာလာစေတယ်လို့အပြစ်တင်ခဲ့ပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့စနေနေ့မှာသူ့ရဲ့အရှိတ်ကမ်းရိုးတန်းမှာရှိတဲ့ရင်းငုတ်တင်းမောအခြေဆက်စခန်းစင်ပိုကနေဒုံးကျည်ပြုတ်လို့စ조사ပေမဲ့မအောင်မြင်ခဲ့ပါဘူး။အခုနောက်ဆုံးဒုံးကျည်ဆန်းသက်ပြုတ်မှုတွေဟာမြောက်ကိုရီးယားပေါ်ကုလသမဂ္ဂချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုချိုးဖောက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေအားလုံးတညီတညွတ်ထဲချက်မှတ်ခဲ့တဲ့သဘောတူကြေညာချက်ထဲမှာတော့အခုလိုဆွဆွဝါဝမတည်ငြိမ်အောင်လှုပ်ဆောင်နေတဲ့မြောက်ကိုရီးယားလောက်ရပေါ်မှာအထူးစိုးရင်စိတ်ပူကြောင်းဖော်ပြထားတယ်လို့ဒါဟာကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုကိုမျက်နှာပြောင်တိုက်စင်ခေါ်ပြီးမလိုက်နာလားလို့ဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနေနဲ့အချင်းချင်းနီးကပ်စောင့်ကြည့်နေမှာဖြစ်တယ်လို့ကောင်စီကအရင်ဆုံးကပြောထားခဲ့တဲ့အတိုင်းတန်းခတ်မှုအပောင်ဝင်သိတာတဲ့အရေးယူမှုတွေလှုပ်ဆောင်တော့မယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ပက်ထင်းတက်ဒုံးကျည်အစီအစဉ်နဲ့ဆက်ပြီးလုပ်နေတာမို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကမြောက်ကိုရီးယားပေါ်တီးခတ်နိုင်တဲ့အတိုင်းအတာကုန်လာတဲ့အရေးလက္ခဏာပြလာချိန်မှာပဲအခုလိုကုလသမဂ္ဂကကြေညာတာပ
ါပြင်သစ်နိုင်ငံပါရီမြို့လယ်ကရှောင်ဇိုလီဇေလမ်းမကြီးမှာတနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရာရှိတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒီတို့ရဲ့လုပ်ရက်အဖြစ်အခြေအနေအလုံးကညွန့်ပြနေကြောင်းသမရဖွန်ဆွာအော်လွန်ကပြောကြားလိုက်ပါတယ်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်ပြီးတော့အားလုံးနုံနုံကြကြနဲ့သတိရှိနေဖို့သမရကရုပ်မြင့်တန်ကြားပေါ်ကနေပြောသွားတာဖြစ်ပါတယ်ည9နာရီလောက်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာပြစ်ခတ်သူတယောက်သေဆုံးတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပေမဲ့ဖြစ်နိုင်ခြေရှိတဲ့နောက်ထပ်ပြစ်ခတ်သူတယောက်နဲ့ပတ်သက်တဲ့အကြောင်းတော့မသိရသေးပါဘူး IS စစ်သွေးကြွတွေကတော့သူတို့လုပ်တာလို့ဆိုပါတယ်ပြစ်ခတ်သူဟာIS တိုက်ခိုက်ရေးသမားဘယ်လ်ဂျီယမ်နိုင်ငံသားအဘူယူဆက်ဖြစ်တယ်လို့ IS သတင်းဌာနကတဆင့်ထုတ်ပြန်ခဲ့ပါတယ်။မ ေအောက်ဘူရာနားမှာကားတစီးထိုးရပြီးတော့ကားရဲကထွက်လာသူတယောက်ကဆက်တနတ်တနေလက်နဲ့စတင်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တယောက်ကရဲကိုပြောခဲ့ပါတယ်။ရှွန်ဇေလီစီလက်မကြီးနားကိုလူတွေမလာကြဖို့အတွက်လည်းရဲကသတိပေးထားပါတယ်။ပါရီမြို့တော်ကအထင်ကြီးနေရာတွေကတစ်ခုဖြစ်တဲ့ရှွန်ဇေလီစီလက်မကြီးဟာကမ္ဘာလက်ခီးတွေအများဆုံးအလားများတဲ့နေရာဖြစ်တယ်လို့ဈေးဝယ်သူတွေစားတောက်ဆိုင်တွေနဲ့စီကားလာတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့အကြမ်းဖက်မှုတံပြန်ရေးတာဝန်ရှိသူတွေကစတင်စုံစမ်းနေပါပြီ။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအကြမ်းဖက်အစ္စလာမ်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်မှာတေဆုံးသူပေါင်း200ကျော်နေပါပြီ။ပြင်သစ်ပြည်သူတွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ်ကဝါရှင်တန်မြို့တော်ကနေဝန်ထမ်းစကားပါခဲ့ပါတယ်။တိုက်ခိုက်မှုဟာဆိုးဝါးတဲ့လုပ်ရဖြစ်တယ်လို့ဆိုပြီးဒီလိုအကြမ်းဖက်မှုတွေဟာဘယ်တော့မှအဆုံးမသတ်ဘူးဆိုတဲ့တက်တဲ့တစ်ခုဖြစ်တယ်လို့သမ္မတထရမ်ကပြောကြားခဲ့ပါတယ်
။ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အလုတ်ကိုင်း3ပုံ2ပုံလောက်ဟာဆက်တွေကိုအသုံးပြုလာကြရကနေပျောက်ကွယ်သွားနိုင်ပြီးဒီချိန်နေဟာပဋိပက္ခကိုရောဒုက္ခတဲ့ဝင်ရောက်မှုကိုပါတိုးလာစေနိုင်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ကင်ကသတိပေးလိုက်ပါတယ်။ Washington DC မှာချက်သပရင်းနဲ့ချင်းပါတဲ့ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးရဲ့အစည်းအဝေးကိုကမ္ဘာ့နိုင်ငံအသီးသီးကစီးပွားရေးနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်လာခြင်းမှာဒေါက်တာကင်မအခုလိုပြောကြလိုက်တာပါ။ဒါပေမဲ့ဆက်ပစ္စည်းသုံးဆွဲမှုကြောင့်အလုတ်ကန်လျော့ပါတဲ့နှုတ်ဘက်လောက်မြန်မြန်ချဆင်းနေဆိုတာကိုတော့တိတိကျကျမသိရဘူးလို့ပြောပါရတယ်။အစင်းရဆုံးနိုင်ငံတွေမှာနေထိုင်သူတွေအင်တာနက်ကိုလက်လန်းမီလာပြီးလူနေမှုဘဝပိုအဆင်ပြေချောမောလာခြင်းမှာပဲအခုလိုအလုတ်ကန်ခွင်လန်းတဲ့ချိမ့်ချမှုတွေတွေ့လာရတာမို့ရလကတော့မျှော်လင့်ချက်တွေတိုးလာတာဖြစ်ကြောင်းပြောပါရတယ်။စီးပွားရေးကြီးထွားမှုနဲ့ခွင်လန်းတွေမရှိရင်သူတို့ရဲ့မျှော်မှန်းချက်တွေမပြည့်နိုင်တော့ပဲစိတ်ပြတ်မှုမတည်ငြိမ်မှုဒါမှမဟုတ်တခြားနိုင်ငံတော့အလုတ်ကန်ရှာဖွေတဲ့ဒုက္ခတွေတိုးလာနိုင်တယ်လို့ပြောပါရတယ်။ကမ္ဘာကြီးအနေနဲ့ပဋိပက္ခရရာသီဥတုဖောက်ပြန်မှုတန်းအငတ်ဘေးကြုံရတာတွေနဲ့ဂရုတရကဘာစစ်ကြီးပြီးကစကစလို့အဆိုးအဆုံးဒုက္ခနဲ့ပြဿနာနဲ့ရင်ဆိုင်ရတာလို့ပြဿနာမျိုးစုံရှိနေခြင်းမှာဒီကိစ္စကိုအရေးကြီးကင်တွဲရမယ်လို့ကဘာဘန်ဥက္ကဋ္ဌကပြောပါတယ်။ဒီပြဿနာအတွက်အဖြေကတော့လက်ရှိမှာအတိုးနည်းနည်းဒါမှမဟုတ်အတိုးမဲ့ဖြစ်နေတဲ့ပုဂ္ဂလိကအရင်းနှီးတွေအတွက်ဒေါ်လာထရီလီယံနဲ့ချီပြီးချထားပေးဖို့ဖြစ်တယ်လို့လည်းပြောပါတယ်။စီးပွားပြငွေချေးသူတွေအရှုံးနေပြီးစီးပွားရေးလုံခြုံရေးရှိမဲ့ပုံစံတွေနဲ့ရင်းနှီးမြှုပ်နှံမှုလုပ်နိုင်အောင်ကူညီဖို့အတွက်ကမ္ဘာ့ဘဏ်ကျွမ်းကျင်သူတွေကနီးလန်းရှာဖွေနေတယ်လို့လည်းပြောပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကတွင်ဒီခါမှာတောက်ကြနေမနဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါဗျ။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေလာမယ့်မေလ၄ရက်နေ့ကျရင်ဝါရှင်တန်မြို့တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဩဂတ်လကျရင်ကျင်းပမယ့်နိုင်ငံဆောင်စည်းဝေးပွဲတွေမတိုင်ခင်မှာဝါရှင်တန်ကိုလာပြီးတော့ဝန်ကြီး Tillerson နဲ့တွေ့ဆုံဖို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကတောင်းဆိုတာကိုဝန်ကြီးကလက်ခံခဲ့တယ်လို့အရှိတောင်အာရှဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်မှာအစိုးရသစ်ပြောင်းသွားပေမဲ့အာဆီယံဟာအမေရိကန်အတွက်မဟာဗျူဟာမြောက်မိတ်ဆွေအဖြစ်ဆက်ရှိနေပါတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသလိုတဲ့အတွက်ဝန်ကြီးတီလဆန်နဲ့တွေ့ဆုံဖို့တောင်းဆိုတာဖြစ်တယ်လို့သူကပြောပါတယ်။အရှိတောင်အာရှအပေါ်အမေရိကန်ရဲ့ထိတွေ့ဆက်ဆံမှုကိုတံပိုးထားတဲ့ဒေတာရီအမေရိကန်တည်ရှိမှုကိုလိုလားတယ်ဆိုတာအမြဲပြောကြားပြသခဲ့တဲ့အာဆီယံနိုင်ငံတွေအနေနဲ့ဒီဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုရေရှည်ဆက်ရှိနေဖို့လိုလားတယ်လို့ဆိုပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့မေလ၄ရက်နေ့ကျရင်ဝါရှင်တန်မြို့တော်မှာတွေ့ဆုံတဲ့အခါမှာလူကုန်ကူးမှုပြဿနာအကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ရန်နဲ့နယ်နိမိတ်အငင်းပွားနေတဲ့ကိစ္စတွေအပါအဝင်ဒီအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းအမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံတွေကြားဆက်ဆံရေးဆိုင်ရာတယ်လီဖုန်းပေါ်ကတဆင့်ဂျာတာဘရီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးမာဖီကပြောကြားသွားပါတယ်အမေရိကန်ဆိုင်ရာအာဆီယံတပ်အမတ်ကြီးတွေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson တို့မက်လာရုံကတွေ့ဆုံခဲ့ကြပါသေးတယ်။ဝါရှင်တန်မြို့တော်မှာအခုဒီအမေရိကန်နဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးပွဲလုပ်မယ့်အချိန်ဟာမြန်မာနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခရီးစဉ်နဲ့အချိန်တိုက်နေတာမို့ဒေါအောင်ဆန်းစုကြည်တက်မတက်ဆိုတာတော့မသိရသေးပါဘူးရှင်
။ April 27ရက်နေ့ဟာဝိုင်းရဲ့နိုင်ငံသမားကြီးနိုင်ငံရေးသမားဖြစ်နှစ်ရှည်အချင်းကြခံရတဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခဲ့တာ၃နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီခမမှာကျင်းပမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကကြီးဦးတင်ကိုတက်ရောက်မှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမလီတခုမှာဟိန္ဒူလူအုပ်ကြီးဖျက်ဆီးခဲ့လို့ပြင်းထန်တဲ့ဟိန္ဒူမွတ်စလင်အကြမ်းဖက်မှုဖြစ်ပွားခဲ့ပြီး25နှစ်အကြာလက်ရှိအာဏာရပါတီတွေကအထင်ကြီးခေါင်းဆောင်တချို့ကိုဒီကိစ္စအတွက်အမှုရင်ဆိုင်ဖို့အိန္ဒိယနိုင်ငံတရားလွှတ်တော်ချုပ်ကအမိန့်ထုတ်လိုက်ပါတယ်ဒုတိယဝန်ကြီးချုပ်ဟောင်းလက်ခရစ္စနာအက်ဒဗာနီအပါအဝင် BJP ခေါင်းဆောင်၄ယောက်အပေါ်ပူးပေါင်းကြံစည်မှုဆွဆွဲချက်တွေကိုအောက်ရုံးကပယ်ချထားပေမဲ့အခုအခါမှာတော့ဒီတရားလွှတ်တော်ချုပ်ကပြောင်းပြန်လှန်ပြီးတော့လူအုပ်ကြီးကိုသွေးထိုးလှုပ်ဆော်ဟောပြောခဲ့တဲ့အတွက်ဆိုပြီးတော့အမှုပြန်ဖွင့်လိုက်တာဖြစ်ပါတယ်။ဒါဟာဝန်ကြီးချုပ်နရင်ဒရာမော်ဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီထိုးနှက်ခံလိုက်ရတာဖြစ်ပြီးတော့16ရာစုဗလီတီရှိခဲ့တဲ့နေရာမှာဟိန္ဒူဖျားချောင်းတိဆောက်ဖို့လုပ်နေတာကိုအရှိန်ပြတ်သွားစေလိမ့်မယ်လို့တုံသက်သူတွေကဆိုပါတယ်။ BJP ခေါင်းဆောင်တွေကတော့1992ခုနှစ်ကအဲ့ဒီဗလီရှိတဲ့အယုဒ္ဓယာမြို့ကိုဒေါသထွက်နေတဲ့လူအုပ်ရောက်လာပြီးတော့ဗလီကိုဖျက်ဆီးသွားကြတာဖြစ်တယ်လို့ပြောပါတယ်ရှင်။
ပြဿနာတွေနဲ့ဆွဆွဝါးဝါးကျုံနေရတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ဝဲရင်းသမ္မတနီကိုလတ်မာဒူရိုဒီမိုကရေစီပြန်လည်ကျင့်သုံးလာရတဲ့အတွက် PRP တောင်းဆိုဆန္ဒပြမှုတွေလုပ်မယ်လို့ကြေညာရင်းအတိုက်ခံတွေကကာရကတ်စ်မြို့နယ်နေရာမှာချက်တပရင်းတွေကဒုတိယနေ့ဖြစ်နဲ့လာရောက်ဆူဝေးခဲ့ကြပါလေ
နောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။အမေရိကန်တက္ကသိုလ်တွေမှာလာရောက်ပညာသင်ကြားခြင်းနဲ့နိုင်ငံတကာကျောင်းသားတွေဘာတွေပြင်ဆင်ဖို့လိုပါသလဲ။ဘာတွေသိသင့်ပါသလဲ။ VOA American အသံနဲ့ Washington မြို့က George Washington တက္ကသိုလ်နဲ့ပူးပေါင်းပြီးတော့မိနစ်60စာဆွေးနွေးပွဲအစီအစဉ်တစ်ခုကိုလာမယ့်မေလ3ရက်နေ့ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်မှုစီစဉ်နေပါတယ်။ဆွေးနွေးပွဲကိုဦးဆောင်မဲ့သူတွေထဲမှာ George Washington တက္ကသိုလ်Wesley College Michigan ပြည်နယ်တက္ကသိုလ် American တက္ကသိုလ်နဲ့ John Hopkins တက္ကသိုလ်ကကျွမ်းကျင်သူတွေပါဝင်มาဖြစ်ပြီးတော့လူဝင်မှုကြီးကြပ်ရေးဗီဇာဝင်တဲ့အခါမှာကြုံတွေ့နိုင်တဲ့အခက်အခဲတွေကျောင်းဝင်ခွင့်နေပြီးတော့ယဉ်ကျေးမှုနဲ့ပညာသင်ကြားတဲ့နေရာမှာကျောင်းသားတွေတွေ့ကြုံရနိုင်တဲ့အခက်အခဲတွေအကြောင်းကိုဆွေးနွေးကြမှာပါ။ဒါကြောင့်မေးခွန်းမေးမြန်းလိုတဲ့သူတွေအနေနဲ့ VOA ကို April 22ရက်နေ့အရောက် email နဲ့ဖြစ်စေ video file ပေးပို့ပြီးတော့ပဲဖြစ်စေပေးပို့ပြီးတော့မေးမြန်းနိုင်ပါတယ်ရှင်။အခုအရင်ဆုံးသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ဒီကနေ့ April 22ရက်နေ့ဟာ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ထူထောင်သူနာယကကြီးလည်းဖြစ်ဝါရဲ့နိုင်ငံရေးသမားကြီးလည်းဖြစ်တဲ့နှစ်ရှည်အကျဉ်းချခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းကြီးသတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကွယ်လွန်ခဲ့တာ၃နှစ်တင်းတင်းပြည့်ခဲ့ပါသည်နိုင်ငံရေးအကျဉ်းသားတွေအားလုံးချွင်းချက်မရှိအားလုံးပြန်လွှတ်ပေးဖို့မကွယ်လွန်မီအချိန်အထိထောင်အင်းကြီးအပြာရောင်ကိုကိုယ်တိုင်ဝတ်ဆင်ပြီးတော့ဒီဇိုင်းမတ်မတ်တောင်းဆိုတိုက်ပွဲဝင်သွားခဲ့တဲ့ဆရာကြီးဦးဝင်းတင်ကိုလေးစားဂုဏ်ပြုသောအဖြစ်သူကွယ်လွန်ခဲ့တဲ့၃နှစ်ပြည့်ဒီကနေ့မှာတော့အပြာရောင်အင်ကြီးတွေကိုဝတ်ဆင်ကြပြီးထောင်ထဲမှာကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးလှုပ်ရှားကြဖို့ကိုနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကနှိုးဆော်ထားကြပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပါမယ်ရှင
်ဒီစစ်ဆိုးရာနှစ်ပေါင်းများစွာနိုင်ငံရေးအကျဉ်းသားတွေတို့မို့လဲဒီထောင်ထဲနေတဲ့မှာလူတွေကိုညှဉ်းပန်းနေနှိပ်စက်တဲ့လူအဖွဲ့တွေကိုချိုးဖောက်တဲ့ဖျက်ဆီးတယ်ဆိုတာတွေကကြားပြီးဗျအဲ့ဒီဟာတွေကိုကျွန်တော်ကမတန်းတင်နေနေဗျာဒါပဲဗျာလူမဆန်တာလည်းမဟုတ်တလိ္ဆန်တောင်မဆန်ဘူးဘာဖြစ်လို့ဆိုတော့တလိ္ဆန်ကမှတလိ္ဆန်ချင်းညာသေးတယ်ဗျာတလိ္ဆန်ချင်းဥမာဆိုတော့ဟိုတတ်စားကြလူလူတတ်စားတာပဲသူ့ရဲ့တဘာဝလူအချက်ပဲလုပ်တယ်ဟလာညှင်းမှန်းချင်းလို့သုံးမွေလဲစစ်ကြောချင်းလို့တော့မလုပ်ဘူးဒီမှာကတော့ဒီထောင်နေမှာဖြစ်နေတာကဒီစစ်ကြောရေးထောင်ဒီစစ်ထောင်လိုင်းရေးတို့ဘာလို့လုတ်သွားတဲ့ပုံတံပေါ့ဗျာကျွန်တော်တို့မှလူအခွင့်အရေးမပြောနဲ့ထောင်နေထဲမှာဒီခွေးခွေးနားနွားခွေးတောင်မရအောင်ဖြစ်နေတယ်အဲ့ဒါတွေကိုကျွန်တော်ကပြောပြချင်တာပါဒါပါပဲ
ဒါကတော့ဆရာကြီးဦးဝင်းတင်သူအချင်းသားဘွားနဲ့ထောင်နှစ်ရှည်ကြာခံခဲ့ရခြင်းတုန်းကခါးတီးကြမ်းတမ်းလာတဲ့ထောင်တွင်းအတွေ့အကြုံတွေနဲ့ပတ်သက်လို့ရေးထားတယ်ဘာလဲဟဲ့လူငရဲဆိုတဲ့စာအုပ်အကြောင်း VOA မြန်မာပိုင်းကဦးကျော်စံသားကဆက်သွယ်မေးမြန်းခြင်းတုန်းကပြောဆိုထားခဲ့တာကိုနားဆင်ခဲ့ရတာပါဆရာကြီးဦးဝင်းတင်ဟာသူအသက်မဆုံးခင်အချိန်အထိသူထောင်ထဲမှာဝတ်ဆင်ခဲ့တဲ့အချင်းတော်ဝတ်ဆုံးအပြာရောင်ကိုဝတ်ဆင်ပြီးတော့မတရားဖန်ဆီးထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လဲလွတ်မြောက်ဖို့ဒီဇိုင်းမတ်မတ်တောင်းဆိုတိုက်ပွဲဝင်ခဲ့တာလည်းဖြစ်ပါတယ်။သူကွယ်လွန်တဲ့၃နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာတော့ဆရာကြီးဦးဝင်းတင်ဖြစ်စေခြင်းတဲ့အတိုင်းနိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိပြန်လဲလွတ်မြောက်ရေးအပြာရောင်အင်ကြီးဝတ်ဆင်ပြီးတော့တောင်းဆိုကြဖို့အပြာရောင်အင်ကြီးလှုပ်ရှားမှုကိုနိုင်ငံရေးအကျဉ်းသားဟောင်းနေတဲ့ဒီမိုကရေစီအင်အားစုတွေကဝိုင်းဝန်းလှုပ်ရှားတောင်းဆိုကြမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဗဟိုလုံးမှုဆောင်ဦးထွန်းကြီးကပြောပါတယ်
။ထူးထူးခြားခြားကတော့ဘာပေါ့လေးစားကုန်ပြီးတော့အားဖြင့်အပြာရောင်ဝတ်လှုပ် ရှားမှုပေါ့လေနော်ဘဘကနောက်ဆုံးထွက်တဲ့အချိန်ကိုအထောက်ဝက်ဆိုအပြာရောင်ဝစ်ပြီးတော့ဘဘကကွန်လွန်သွားတာလေနောက်တစ်ခုကဘဘကသူ့ရဲ့စက်ဖန်တစ်လျှောက်လုံးမှာကိုကျိုးစုံအနစ်နာခံပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အချိုးကြီးပွားကိုဥတိပန်စင်တာကိုလေးစားဂုဏ်ပြုသောအဖြစ်၎င်းနိုင်ငံကြီးကအောင်ချင်းချင်းမရှိလွတ်မြောက်ရေးသက်တော်၎င်းနောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပေါ့လေမြန်မာနိုင်ငံစင်းထောင်များမှာနိုင်ငံကြီးသားတွေကြံ့ရှိနေသေးတယ်ဆိုတဲ့သတင်းစကားကိုပြည်တွင်းဒေသတွင်နိုင်ငံတကာကိုပေးပြင်တဲ့အပေါ်မှာအဲ့ဒီရည်ရွယ်ချက်တွေနဲ့အပြာရောင်ဝတ်လှူရှာမှုတစ်ခုကိုလေခန္ဓာတက်ရောက်လာတဲ့လူတွေကအကြောင်းကြောင့်အခမ်းအနားမတက်ရောက်နိုင်သောညားလေဘာဘာကိုလေးစားဂုဏ်ပြုသောအဖြစ်အပြာရောင်ဒီအင်ဒီဝတ်ဆင်ပြီးတော့အပြာရောင်ဝတ်အဒီလှူရှာမှုတစ်ခုကိုကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့တော့ဖော်ထုတ်ပြသဖို့အခြေအနေလှုပ်ထားတာရှိပါတယ
်ဝိုင်းရင်နိုင်ငံရေးသမားကြီးလည်းဖြစ်သတင်းစာဆရာကြီးလည်းဖြစ်တဲ့ဟန်တာဝရီဦးဝင်းတေလိုလူမျိုးကိုလေးစားအတူယူစေလိုပြီးနောင်လူငယ်မျိုးဆက်တွေဘက်ကတိုင်းပြည်အနာဂတ်အတွက်ရှေ့ဆက်ပြီးတာဝန်ယူစိတ်နောက်နိုင်ငံကောင်းကျိုးတွေကိုလှုပ်ဆောင်စေလိုတဲ့စိတ်တွေဖြစ်စေလိုတဲ့အတွက်အခုလိုအောက်မေ့ပွဲခန္ဓာကိုဒီမိုကရေစီအင်အားစုတွေဘက်ကအလေးနက်ထားကျင်းပနေကြတာဖြစ်တယ်လို့လည်းဦးဝင်းတေနှစ်ပတ်လည်နေ့အခမ်းအနားဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ
်တစ်ခါမှာအဲ့ဒါတရားကျွန်တော်တို့တိုင်းပြည်အတွက်ကတော့တမူးမဖြတ်နိုင်တဲ့တကယ့်ကိုတမဏိလူသားပါနော်ဘာကြောင့်လဲဆိုတော့ဘာမှနောက်ဆုံးထွက်တဲ့အစီသူ့ပုံကျိုးတစ်ခုမှသူကမဆောင်ရွက်ခဲ့တဲ့အပြင်သူအများအားလူလို့သူပြောနေတာစီသူတို့တို့အကျိုးကြီးဝါကိုပဲသူကဥပဒေပန်းစစ
် NLD ဥဆောင်တဲ့ရတအစိုးရလက်ထက်ရောက်လာပေမဲ့လို့နိုင်ငံတော်ဝန်မှာအကျဉ်းထောင်နေတဲ့နိုင်ငံရေးအကျဉ်းသားတွေကြံရှိနေသေးတာနောက်တက်ကြွလှုပ်ရှားသူဒီမိုကရေစီအင်အားစုတွေဖမ်းဆီးအထိမ်းသိမ်းခံနေရသေးတာဟာနိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟာရကိုတရားဝင်အထိပ္ပယ်မဖွင့်ဆိုနိုင်သေးတာတရားမျှတမှုမရှိတဲ့ဥပဒေတွေကိုမဖြတ်သိမ်းနိုင်သေးတာကြောင့်ဖြစ်တယ်ဆိုတာကိုလည်းထောက်ပြကြပါတယ
်နိုင်ငံရေးအကျဉ်းသားကထောင်ကျနေတဲ့နိုင်ငံရေးအကျဉ်းသားကအခုချိန်မှာ93ရောက်ရှိတယ်တရားရုံးမှာအမှုရင်ဆိုင်နေရတာအတွဲမှာရင်ဆိုင်နေရတာ85ရောက်ရှိတယ်အပြင်ကနေပြီးတော့အမှတ်ခံနေရင်ဆိုင်နေရတာ121ရောက်ရှိနေတဲ့အပြင်ကိုလေဗရာရေးနဲ့ပတ်သက်လို့ဒီဂျာပူဂျာသား90ကိုလည်းပုံမှန်၄ခုလောက်နဲ့အဲ့ဒါသူတို့အမှုခွန်ထားတဲ့အပြင်အဲ့ဒီကိစ္စကိုလဲနာမှာကမ္ဘာ့ဆန္ဒပြတဲ့တောင်းသားလူငယ်၄ယောက်ကိုလည်းသူတို့အမှုခွန်ထားတယ်။ဒါကိုကြည့်ချင်းအဖြစ်အမျိုးသားပြန်လည်စစ်မြန်ရေးတဲ့ကြီးရင်းကြီးရင်းကြီးကိုကျွန်တော်တို့ကမေးခွန်းထုတ်အောင်လုပ်တယ်။အခုလိုနိုင်ငံရေးအကျဉ်းသားပေါင်းယောက်များစွာအချင်းထောင်ထဲမှာရှင်းကိုကကိုအမျိုးသားပြန်လည်စစ်မြန်ရေးနဲ့ကြီးရင်းကြီးရင်းကြီးကိုအလွန်တရာမှထိခိုက်တဲ့အပြင်တိုင်းပြည်ပုံရိပ်ကိုတိုင်းပြည်ကိုသိကြရောထိခိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲခံယူသုံးသပ်ပါတယ
်။ဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်မြောက်ခန္ဓာကိုရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာကျင်းပမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကာကြီးဦးတင်ဦးတက်ရောက်မှာလည်းဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားဟောင်းနေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေဘက်ကအပြာရောင်ဝတ်ဆင်နေဝတ်ဆင်ပြီးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုမှာပြည်သူအားလုံးပါဝင်မှုနှိုးဆော်တောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်ဗီအိုအမေရိကန်တန်ရဲ့တောက်ကြမနက်ခင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကမ္ဘာဗန်ရဲ့ယင်းနီးမြုပ်နှံမှုနဲ့ဆောင်ရွက်နေတဲ့တနင်္လာရီတိုင်းတွင်ကဗန်ချောင်းကြောင်မီးသည်စီမံကိန်းကြောင့်ဒေသခံပြည်သူတွေထိခိုက်နေတာပြီးတော့တဘာဝပတ်ဝန်းကျင်ထိခိုက်ဆုံးရှုံးမှုတွေဖြစ်တဲ့အတွက်မြန်မာရက်ဖက်အဖွဲ့အစည်းကလူငယ်တွေကအမေရိကန်ပြည်ထောင်စုကမ္ဘာဗန်အထိလာရောက်တင်ပြကြပါတယ်။အမေရိကန်ပြည်ထောင်စုကမ္ဘာဗန်မှာကျင်းပတဲ့စီဝေးမှာဒေသရင်းဆုံးရှုံးမှုတွေနဲ့ပတ်သက်လို့တင်ပြဆွေးနွေးခဲ့တဲ့တနင်္လာရီတိုင်းအခြေစားရက်ဖက်အဖွဲ့အစည်းတကပေါ်လူငယ်အဖွဲ့ကနော်ပတိလောကို VOA မြန်မာပိုင်းကမခင်ဖြူထွေးဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။နော်ပတိလောကတကပေါ်လူငယ်အဖွဲ့ပေါ်တော့ဒီတနင်္သာရီတိုင်းမှာအခြေစိုက်တဲ့တာကဘောလူငယ်အဖွဲ့ကနေပြီးတော့အခုဒီအမေရိကန်ပြည်ထောင်စုမှာကမ္ဘာပံကလုပ်တဲ့အစည်းအဝေးတစ်ခုမှာလာတက်တယ်လို့သိရပါဗျ။အဓိကဒီကိုလာရတဲ့အကြောင်းရင်းလေးနည်းနည်းလောက်ရှင်းပြပါလားရှင
့်။ဟုတ်ကဲ့ဒီတစ်ပတ်မှာကတော့အဓိကအဖြစ်ဒီကမ္ဘာပံနေပြီးတော့မှသူတို့ဒီအနွေရာသီအစည်းအဝေးရှိတယ်ပေါ့နော်တစ်ပတ်လုံးအဲ့ဒီမှာသူတို့ကဘယ်လိုမျိုးအခွင့်အရေးပေးထားလဲဆိုတော့ဒီအရက်ဖက်ဖွဲ့စည်းတွေကိုစကားပြောခွေလာရောက်ဆွေးနွေးခွေပေးထားတယ်အဲ့ဆိုတော့အဓိကကတော့ကျမတို့ကမြန်မာပြည်အနေနဲ့ဒီဘန်ချောင်းကြောက်မီသွေးစီမံကိန်းမှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုကြောင့်ထိခိုက်နေနေတဲ့ဟာတို့ကျမတို့ကတော့လာပြီးတော့တင်ပြတယ်ပြီးရင်ဒီသူတို့ရဲ့ငွေကြေးအန်တစ်စိထိခိုက်နေနေမှုတွေဟာရှိတယ်ဆိုလို့ရှိရင်တိုင်တန်းနိုင်တဲ့ဒီ CEO လို့ခေါ်တဲ့ဒီဌာနမှာကျမတို့ကတိုင်တန်းဆောင်လာပြီးတော့มาပေးတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီဘန်ချောင်းကြောက်မီသွေးဒူးဖော်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီမှာတိုင်တန်းဆောင်လာပြီးတော့တိုင်ချားရတယ်ပေါ့เนาะဆိုတော့ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ဒီဘန်ချောင်းဒီကြောက်မီသွေးစီမံကိန်းက ဘလို့အခြေအနေဖြစ်နေလို့လဲဒါသဘာဝပတ်ဝန်းကျင်ပေါ်လူမှုတိုင်းပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေတယ်ဆိုတာကိုလာပြီးတော့ထောက်ပြတာပါလေဒီစီမံကိန်းနဲ့ပတ်သက်လို့လည်းနည်းနည်းတော့ရှင်းပြပေးပါနော
်ဟုတ်ကဲ့ဒီဘန်းချောင်းကြောင့်မီသွေးစီမံကိန်းကခုလက်ရှိဒီတနင်္သာရီတိုင်းမှာလိုဝဲမြို့နယ်မှာရှိတဲ့ဒီကုန်းချောင်းကြီးကြီးရွာမှာလက်ရှိဒီ Easter Time Company ကနေပြီးတော့မှတူးဖို့တယ်ဒီစီမံကိန်းကတော့တကယ်တော့ဒီမြန်မာမင်ဖလာဝါကုမ္ပဏီမြန်မာကုမ္ပဏီတခုကနေပြီးတော့မှ2010မှာဧက2100အတွက်ကိုရရှိတယ်ပေါ့နော်ဒါပေမဲ့အောက်ခြေမှာတူးနေတာတော့ထိုင်းကုမ္ပဏီတခုဖြစ်တယ်ပြီးတော့ဒီထိုင်းကုမ္ပဏီကလည်းသူရင်းနှီးမြှုပ်နှံမှုမရှိတဲ့အတွက်ထိုင်းနိုင်ငံအခြေစိုက်စွိုင်းကဘာဆိုတဲ့ဒီကုမ္ပဏီတခုနဲ့ဆက်ပြီးတော့မှအဂျွိုင်းဗင်ချာလုပ်ထားတယ်ဆိုတော့အခုလက်ရှိကုံပြဿနာကယူရမှာဖြစ်လဲဆိုတော့ဒီ2014ဧပြီနဲ့ဆက်ပြီးတော့မှချောင်းမီသွေးကနေပြီးတော့မှမီးအလိုလျောက်မီးလောင်ကျွမ်းတာရှိတယ်ဆိုတော့ဒီ2014ကတည်းကဆက်ပြီးတော့လောင်ကျွမ်းတဲ့မီးကအခု2019ယခုအချိန်ထိကုမ္ပဏီကနေပြီးတော့မှထိန်းချုပ်နိုင်ခြင်းမရှိဘူးမီးငိမ့်သက်နိုင်ခြင်းမရှိဘူးဒီချောင်းမီသွေးလောင်ကျွမ်းမှုကိုသူတို့ကစူးစမ်းပြီးတော့မှမြင်နေတော့ဖုံးတယ်ဒါပေမဲ့ဒီနေ့ဖုံးဝင်နောက်မနေ့ပြန်ကြရင်တခြားနေရာမှာပြန်လောင်တယ်ဆိုတော့ဒီမီးလောင်တဲ့အခါမှာအဓိကပြဿနာတော့အနက်ပေါ့နော်ဆူဆူဝါဝါထွက်တယ်ယူရနဲ့လည်းအရင်နှီးတဲ့အတွက်ရသရသားတွေကရှူရှရရတယ်ပြီးတော့ဒီချောင်းမီသွေးတွင်းကနေပြီးတော့မှမိုင်းရည်တယ်အဓိကသူတို့ကုမ္ပဏီကနေပြီးတော့အခါအလျော့စာဆုတ်ထုတ်ပြီးတော့မှဒီရသရသားအသုံးပြုတဲ့ဒီချောင်းရည်ထဲကိုဆိုပေးတဲ့အတွက်ဒါရွေသူရသားတွေနဲ့ခက်ခဲဖြစ်တယ်ဘာလို့ဆိုတော့ဒီရွာမှာဆိုရေတွင်းမရှိဘူးချောင်းရေပဲအဓိကမိခိုးပြီးတော့အသုံးပြုရတာဖြစ်တဲ့အတွက်ပေါ့နော်ပြီးတော့သူတို့ဒီကြောက်မိသွေးတည်တဲ့ကုန်တင်ကားတွေကလည်းဒီအမြဲတမ်းဖြတ်သွားဖြတ်လာလုပ်တဲ့အခါမှာဖုံမုံတွေထတယ်ဒီဖုံမုံတွေကသူတို့လက်ရှိစိုက်ပျိုးထားတဲ့ဒီအဲကုန်းပင်ကိုဖုံတဲ့အခါမှာကုန်းတီထွက်နှုန်းကလည်းကျတယ်ပေါ့နော်အဲ့ဒါဆိုတော့အဲ့မျိုးပြဿနာတွေဖြစ်တဲ့အတွက်ကျွန်တော်တို့ကလာတင်ပြရချင်းဖြစ်တယ
်ဆိုတော့အဓိကတော့ဒီမြန်မာနိုင်ငံဒီကြောက်မိသွေးတွင်းကြောက်မှုလို့ဖြစ်လာတဲ့တဘာပဝင်းကျင်စိုးကျိုးတွေလူမှုတိုင်းဝဲပေါ်ရိုက်ခတ်မှုတွေကိုတာပြီးဒီမှာလာပြီးတော့တိုက်ကြတာပေါ့နော်ဆိုတော့ဒီလိုတိုက်ကြမှုပေါ်မှာဟိုဘယ်လိုတုံ့ပြန်ကြရဖို့ရောမျှော်လင့်ထားပါသလဲ
အခုသူ CEO ကနေပြီးတော့မှသူတို့ကဒီတိုင်တန်းစာကဒီဘောင်ဝင်မဝင်သူတို့ကြည့်မယ်အကယ်၍ဘောင်ဝင်လဲဆိုလို့ရှိရင်ကျွန်တော်တို့ဖက်ကအသေးစိတ်ပေါ့နော်ထပ်ပြီးတော့မှကျွန်တော်တို့အချက်လက်တင်ပြရအောင်မယ်ပြီးတော့မှသူကနေပြီးတော့စုံစမ်းစစ်ဆေးမှုတွေသူစလုပ်မယ်လို့သူတို့ကပြောတယ်ပေါ့နော်ဆိုတော့အဓိကကကျတော့ကျွန်တော်တို့ကဒီစီမံချက်နဲ့ပတ်သက်ပြီးတော့မှအရင်ကတည်းကတာဝန်ရှိတဲ့ဒီမြန်မာဆိုရဒီတပ်တူရင်းဌာနကိုရောခင်ညိုရောကျွန်တော်တို့ကတင်ပြခဲ့ပူတယ်သူတို့ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်တယ်ဒါပေမဲ့ဒီမိုင်းတွင်းကပေါ့နော်မရက်နေဘူးဆက်လက်ပြီးတော့မှလုပ်နေစေပဲပေါ့ဒါကြောင့်မလို့ကျမတို့ကဒီတကယ်ရင်းနှီးမြှုပ်နှံတဲ့သူမှကျမတို့ကလာပြီးတော့မှတင်ပြရချင်းဖြစ်တယ်လို့
မြန်မာအစိုးရကရောဘာတွေတောင်းဆိုထားပါသလဲ
အခုဒီလက်ရှိကတော့ဒီကျွန်တော်တို့တနင်္သာရီတိုင်းရဲ့တပတ်ပအောင်ကြီးထိန်းသိမ်းရေးဝန်ကြီးနဲ့ဒီကင်တိုင်းသားရေးရဝန်ကြီးကိုအတကနေပြီးတော့မှကွင်းစင်ထားပြီးတော့ဒီကြောင့်မိသေးတွင်ကိုရရရဆိုင်ထားတဲ့ဟာတော့ရှိတယ်ဒါပေမဲ့ကုမ္ပဏီကနှစ်ရက်ပဲနားတယ်ပေါ့နော်ပြီးတော့မှအလုပ်ပြန်လုပ်တယ်ပေါ့ဆိုတော့ရွယ်သူရသားတွေကဒီကြောင့်မိသေးတွင်စကတဲ့ကသူတို့တောင်းဆိုတဲ့ဟာတော့ဒီကြောင့်မိသေးတွင်ကိုလုံးဝသူတို့ကအလိုမရှိဘူးဘာဖြစ်လဲဆိုတော့အဓိကပြဿနာကဒီကြောင့်မိသေးတွင်ပေးထားတဲ့ဟာကဒီမြန်မာဆွေအနေနဲ့သူတို့လက်လန်းမမိနိုင်တဲ့နေရာမှာဖြစ်နေတယ်ပြီးတော့ဒီနေရာကိုရောက်ဖို့အတွက်လက်တရက်ခီးကြတဲ့အတွက်တခုခုပြဿနာတစုံတခုဖြစ်လာတဲ့အခါမှာဆိုလို့ရှိရင်ရေဆိုင်ပြေရှင်းဖို့အခက်ခဲတယ်ပြီးတော့ဒါကကျမတို့ကဒီအခုမှကျမတို့ကငင်းချမ်းရေးစီကိုကျမတို့ဥတီပြီးတော့သွားနေတယ်ဒီဒေသကလည်းဒီစစ်မဲ့ဒဏ်ကို68တော့အကြီးကြီးခံရဖို့တဲ့အခုမှပြန်လည်တိဆောက်တဲ့ကာလမှာဖြစ်တဲ့အတွက်ဒီလိုမျိုးစီမံကိန်းတွေကမလုံသင့်သေးဘူးပေါ့နော်ဘာဖြစ်လဲဆိုသူတို့ကထွက်ပြေးပြေးရှောင်ရပြီးတော့မှ2012မှာပြန်လာပြီးတော့မှလာနေတာဖြစ်တဲ့အတွက်သူတို့ဒီလိုမျိုးစီမံကိန်းတွေအတွက်ကိုကရွယ်သူရသားတွေရဲ့အကျိုးမရှိဘဲနဲ့ဒီစီးပွားရေးလုပ်ငန်းလုပ်တဲ့သူတွေရဲ့အကျိုးရှိတဲ့အတွက်ဒီလိုမျိုးစီမံကိန်းတွေကတော့မရှိသင့်သေးပါဘူ
း။ဒါကတော့တာကပေါ်လူငယ်အဖွဲ့ကနော်ပတိလော့ကိုမက်ခင်ဖြူထွေးဆက်သွဲမေးမြန်းခဲ့တာပါ။တနင်္လာရီတိုင်းဒေသကြီးဒဝဲခရိုင်ထဲမှာရှိတဲ့ဒီဘန်ချောင်းကြောင်မီးသေးစီမံကိန်းကြောင့်ဒေသခံတွေရဲ့ကျန်းမာရေးတွေအသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်မှုရှိတဲ့အတွက်လုပ်ငန်းတွေချက်ချင်းရပ်တန့်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံတွေတောင်းဆိုနေတာပါ။ကမ္ဘာ့ဘဏ်ရဲ့ထောက်ပံ့ကူညီမှုနဲ့ဆောင်ရွက်နေတဲ့ဒီကြောင်မီးသေးစီမံကိန်းမှာအဓိကရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကတော့ Mayflower တက်ထုတူဖော်ရေးလုပ်ငန်းဖြစ်ပြီး Mayfair ကုမ္ပဏီတွေကတော့ Thai က Easter ကုမ္ပဏီနဲ့ Thai Asset ကုမ္ပဏီတို့ဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပြောပြပေးခြင်းပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဒေသန္တရရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာအိန္ဒိယချင်းဗီယက်နမ်ပေါ်မှာမလိုလားတဲ့သူတွေရဲ့မဲရအောင်အတိုက်ခံပါတီတွေအနေနဲ့မလုပ်သင့်ဘူးလို့ပညာရှင်တချို့ကတိုက်တွန်းပါတယ်။နေဆက်ချင်းကတ်နေတဲ့ကမ္ဘောဒီးယားနိုင်ငံပေါ်မှာဗီယက်နမ်တို့ဘက်ကမတရားအနိုင်ကျင့်မှုတွေရှိခဲ့ပေမဲ့ဒါတွေကိုအတုံးချမဲဆွယ်မယ်ဆိုရင်အမုန်းစိတ်တွေဟာနောက်မျိုးဆက်တွေအထိဆက်သွားလိမ့်မယ်လို့ထောက်ပြကြပါတယ်။ဒီတော့ကမ္ဘောဒီးယားပြည်သူတွေကြားဗီယက်နမ်ကိုမလိုလားတဲ့စိတ်ဘလောက်များများနေလို့ပါလဲ။ VOA သတင်းတောက် Molony Fan ဖနွမ်းမြေမျိုးကနေပေးပို့ထားတဲ့သတင်းမဆုမျက်မှောင်ပြောပြပေးပါရှင်။
1988ခုနှစ်နောက်ပိုင်းတုန်းကကမ္ဘောဒီးယားနိုင်ငံကိုဗီယက်နမ်တို့ဝင်ရောက်ကျူးကျော်ပြီး10နှစ်လောက်သိမ်းပိုက်အုပ်ချုပ်ခဲ့တဲ့ကဗီယက်နမ်တို့အပေါ်ကမ္ဘောဒီးယားပြည်သူတွေရဲ့မလိုလားမှုတွေစတင်ခဲ့တာပါဗီယက်နမ်ကွန်မြူနီခေါင်းဆောင်ဟာဟိုချီမင်းကတောင်နဲ့မြောက်ဗီယက်နမ်အပါအဝင်ပြင်သစ်ကိုလိုနီလုပ်ခဲ့တဲ့ကမ္ဘောဒီးယားလာအိုနိုင်ငံတွေအားလုံးကိုအင်ဒိုချိုင်းနာပြည်ထောင်စုအဖြစ်အုပ်ချုပ်လိုတဲ့ရည်ရွယ်ချက်ကဗီယက်နမ်ခေါင်းဆောင်တွေကြားအခုထိရှိနိုင်သေးတယ်လို့တချို့ကလည်းစိုးရိမ်ကြပါတယ်နေဆက်တစ်ဖက်ချမ်းကဗီယက်နမ်တွေဟာကမ္ဘောဒီးယားမြေတွေကိုချဲ့ထွင်ယူနေတယ်ဆိုတဲ့ဆွဆွဲချက်တွေအပြင်ကမ္ဘောဒီးယားမှာရောင်းဖို့စိုက်ပျိုးတဲ့ဗီယက်နမ်စိုက်ခင်းတွေမှာအန်ဒီယားဖြစ်စေလောက်တဲ့ဓာတုဆေးဝါးတွေကိုအသုံးပြုနေတယ်ဆိုတဲ့ကောလာဟာလတွေကြောင့်ဟိုးရင်တွေကရှိနေတဲ့ကမ္ဘောဒီးယားတို့ရဲ့စိုးရိမ်မှုတွေဟာပိုပြီးတော့ကြီးထွားခဲ့ပါတယ်ဒါအပြင်ရက်ဆက်တဲ့ခမာနီခေါင်းဆောင်ပိုပေါ့တ်အုပ်ချုပ်မှုကိုအဆုံးသတ်အောင်ကူညီခဲ့တဲ့ဗီယက်နမ်ဟာဝင်ကြီးချုပ်ဟွန်ဆန်ကိုခေါင်းဆောင်တင်မြှောက်ပြီးတော့ဗီယက်နမ်ရုပ်သေးအစိုးရအဖြစ်ထားထားတယ်လို့ကမ္ဘောဒီးယားအတိုက်ခံတွေကဆွဆွဲကြပါတယ်။ဂျုံလ၄ရက်နေ့ကျရင်ကမ္ဘောဒီးယားမှာဒေသန္တရရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာဗီယက်နမ်ကိုမလိုလားတဲ့သဘောထားအမြင်တွေကိုအခွင့်ကောင်းယူပြီးအတိုက်ခံပါတီတွေကမဲဆွဲနေကြပါတယ်။အထူးသဖြင့်ဆမ်ရင်းစီဦးဆောင်ခဲ့တဲ့အဓိကအတိုက်ခံ CNRP ပါတီကဗီယက်နမ်စန့်ကျင်ရေးသဘောထားတွေနဲ့မဲဆွဲစည်းရုံးနေပါတယ်။နောက်မျိုးဆက်တွေအထိတစ်ဖက်နဲ့တစ်ဖက်အမုန်းပွားမှုတွေဆက်ဖြစ်အောင်ပါတီခေါင်းဆောင်တဲ့ကမ်ဆွန်ခါအနေနဲ့မလုပ်သင့်ဘူးလို့ Federation of Cambodian Intellectuals and Students အဖွဲ့ပြောခွင့်ရမူအေပါဆက်က VOA ကိုပြောကြားခဲ့ပါတယ်
။နိုင်ငံရေးသမားတွေကဗီယက်နမ်တို့ရဲ့ကြွကြော်မှုကိုအပြစ်တင်ဆွဲတဲ့စကားတွေပြောပြီးအများထောက်ခံမှုရအောင်လုပ်နေတဲ့ဗျူဟာကမှားနေပါတယ်။ဒီလိုလုပ်နေရင်နောက်မျိုးဆက်တွေအထိမုန်းတဲ့စိတ်တွေဖြစ်သွားပါလိမ့်မယ်။
ဖနမ်ပင်မြို့တော်မှာဗီယက်နမ်နွယ်ပွားတွေအများဆုံးနေထိုင်တဲ့ရှာဘာအမ်ပေါ့ဖ်ရပ်ကွက်မှာဆိုရင်ခမာဘာသာစကားယဉ်ကျေးမှုတသားတည်းဖြစ်နေတဲ့အတွက်ဘသူကခမာလူမျိုးဘသူကဗီယက်နမ်လူမျိုးလဲဆိုတာကိုခွဲဖို့ခက်ပါတယ်။ဒါပေမဲ့ဗီယက်နမ်နေအပေါ်မနှစ်မြို့တဲ့စိတ်ကခမာလူမျိုးတွေကြားမှာရှိနေကြပါတယ်
။ကျမကတော့သူတို့ကိုမုန်းနေရှင်။ကျမတို့နိုင်ငံမှာဝင်ရှုပ်လို့မုန်းနေ။ကျမတို့ရဲ့အလောက်ကိုင်းတွေကိုလူယူနေတာကိုအစိုးရကလည်းဘာမှမလုပ်ပဲဒီအတိုင်းကြည့်နေတယ်ရှင်
။တက်လက်အရွယ်လမ်းပေးဆေးတဲ့တယောက်ရဲ့အမြင်ဖြစ်ပါတယ်။အခုလိုဗီယက်နမ်လူမျိုးတွေအပေါ်ပို့ပြီးတော့မုန်းပွားစေမဲ့သတင်းတူတွေလည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါရယ်ဥပမာကမ္ဘောဒီးယားဘက်ကိုရောင်းမဲ့ကြက်သားတွေအသီးအရွက်တွေကြောက်ပစံတွေတဲကိုဓာတုဆေးတွေထိုးသွင်းပြီးတော့ခမာလူမျိုးတွေကိုတတ်ဖို့ကြိုးစားနေတယ်ဆိုတော့ဗီဒီယိုမျိုး Facebook ပေါ်မှာပြန့်နှံ့ခဲ့ပါရယ်2013ခုနှစ်တုန်းကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲတုန်းကလည်းအတိုက်အခံ CNRP ပါတီကိုထောက်ခံသူတွေကဗီယက်နမ်နွယ်ပွားမဲဆန္ဒရှင်တွေမဲမပေးနိုင်အောင်ကြိုးစားဆောင်ရွက်မှုတွေရှိခဲ့ပါရယ်အဲ့ဒီရွေးကောက်ပွဲတွေမှာ CNRP ပါတီကလွှတ်တော်မှာနေရာတော်တော်များများအနိုင်ရခဲ့ပြီးတော့အာနာယ CPP ပါတီရဲ့လွှတ်တော်မှာနှစ်ပေါင်းများစွာအများစုဖြစ်ခဲ့တဲ့အခြေအနေကိုပြောင်းလဲသွားစေခဲ့ပါတယ်။ဟိုးရီနှစ်ပေါင်းများစွာတွေကရှိနေတဲ့ဗီယက်နမ်အပေါ်မချေနပ်မလိုလားတဲ့ခမာလူမျိုးတွေရဲ့သဘောထားတွေကိုအသုံးချပြီးမဲဆွယ်နေတဲ့အတိုက်အခံ CNRP ပါတီအပေါ်လူငယ်တွေတော်တော်လေးအားပေးကြတယ်လို့လေးလာသူတွေကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာမို့ပါတီခေါင်းဆောင်တွေအနေနဲ့ပို့ပြီးတော့လေးလေးနက်နက်စဉ်းစားဆောင်ရွက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်။ဗီယက်နမ်လူမျိုးတွေကိုခွဲခြားဆက်ဆံတဲ့အမြင်တွေနဲ့မဲဆွယ်ပြီး၈နှစ်ဇူလိုင်လမှကျင်းပမဲ့ထွေထွေရွေးကောက်ပွဲကနေခေါင်းဆောင်ဖြစ်လာခဲ့ရင်ကမ်ဆိုခါအနေနဲ့ဗီယက်နမ်အစိုးရနဲ့ဘလို့ဆက်ဆံမှာလဲဆိုတဲ့မေးခွန်းမျိုးတွေနဲ့ထောက်ပြကြပါတယ်။ဒီမိုကရေစီစနစ်မှာလူမျိုးရေးခွဲခြားမှုနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုလက်မခံနိုင်ဘူးလို့ကမ္ဘောဒီးယားလူငယ်ကွန်ရက်ဥက္ကဋ္ဌမော်ရီဆာကလည်းပြောပါတယ်။
အမျိုးသားရေးကိုတိတ်ရှည်တန်းတင်ဖို့ကမ္ဘောဒီးယားပြည်သူတွေလူငယ်တွေကိုနိုင်ငံရေးသမားတွေကတိုက်တွန်းနေမယ်ဆိုရင်စိုးကျိုးတက်ရောက်မှုတွေဖြစ်လာပါလိမ့်မယ်။လူငယ်တွေကအမျိုးသားရေးဝါဒီတွေဖြစ်လာမယ်ဆိုရင်နှစ်နိုင်ငံကြားအကြမ်းဖက်မှုတွေစီကိုဥတီသွားမှာကိုကျွန်တော်တို့စိုးရိမ်ပါတယ
်။ဗီယက်နမ်စန့်ကျင်ရေးစကားတွေနဲ့ CNRP ပါတီရဲ့စည်းရုံးမှုတွေကလူမျိုးရေးခွဲခြားမှုစီတွန်းပို့ရရောက်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့ဒီလိုစည်းရုံးလို့ကမ္ဘောဒီးယားပြည်သူအားလုံးရဲ့ထောက်ခံမှုအပြည့်အဝလည်းမရဘူးလို့သူကပြောပါတယ်။နိုင်ငံရေးပါတီတွေအနေနဲ့လူမျိုးရေးခွဲခြားတဲ့မူဝါဒကိုဆွံ့လွတ်ပြီးတော့နိုင်ငံမှာဖြစ်နေတဲ့ပြဿနာရှင်းနိုင်မဲ့ထိရောက်တဲ့အစီအစဉ်တွေချပြဖို့လိုတယ်လို့ဆိုပါတယ်။ဒါပေမဲ့အခုဂျွန်လမှာကျင်းပမဲ့ရွေးကောက်ပွဲမှာအခြေအနေကောင်းရင်ရှင်းနှစ်လုံးမဲ့အထွေထွေရွေးကောက်ပွဲအတွက်အလားအလာကောင်းမယ်လို့နိုင်ငံရေးပါတီတွေကတွတ်ထားကြတာမို့ဒီဒေသန္တရရွေးကောက်ပွဲမှာအများထောက်ခံမှုရရေးကိုအာယုံဆိုင်မဲဆွယ်နေကြပါတယ်ရှင်။
မဆုမြတ်မော်ပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမနက်ခင်းမှာသောတာရှင်များရှင် VOA American တန်ကနေ2018ခုနှစ်ဧပြီလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်ဒီကို Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့တောက်ကြနေမနက်ခင်းတိုင်းနားဆင်နေကြ EDN အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကျမ်းမာရေးခန္ဓာကိုနားဆင်ရဖို့ရှိသလိုတိုင်းရင်းသတင်းလာအစီအစဉ်မှာနားဆင်ရမှာကတော့
အလန်နေထောင်တော့မှမစည်းရဘူးဆိုတဲ့စီကံကိုတို့ထည့်သွင်းစဉ်းစားရတဲ့အချက်ကလည်းအလန်ထောင်နေဆိုတဲ့ကအလန်
ပိုင်းဒရင်လာမှာအပြည့်အစုံမကြခင်နားဆင်ရပါမယ်ရှင်အခုအရင်ဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြဖို့အချိန်ရောက်ပါပြီရှင
်ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကS-T-R-E-E-T, street ga, lan, S-M-A-R-T, smart ga, nyan kao na, temye da, so ro, skwait kulung ye, da yai, di be ga ro, lan dwi ne patte lu, nyan kao na bo, tamyan aphi no, nyan kao lu, lan dwi go, mami de lu, tinziya shi be me lu, edi lu, di be miu, mho ba wu. EDM sure, to wai, di be ga, ni zin buwa da shao lu,ရှောက်လောင်းရတဲ့လန်ခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီအသုံးကတော့အမေရိကန်စကားပြောမှာအသုံးများတွေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကိုstreet smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လေတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလေဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လေသူသွားတလာတသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့နဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့ကျန်းမာရေးခန္ဓာအစီအစဉ်ဖြစ်ပါတယ်ဒီသတင်းပတ်အတွက်ကျန်းမာရေးခန္ဓာမှာတော့တွေးရနဲ့ယောဂအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာတွေးရနဲ့ယောဂအဖြစ်မနည်းပဲကလေးလူကြီးအမျိုးသားအမျိုးသမီးမရွေးဖြစ်နိုင်တယ်လို့အကျမ်းမာရေးပညာရှင်တွေကဆိုကြပါတယ်။ဘာကြောင့်တွေးရနဲ့ယောဂဖြစ်ရပြီးတော့ဘလို့များကာကွယ်နိုင်ပါသလဲ။ဒီလိုမျိုးယောဂဖြစ်လာရင်ဘလို့လက္ခဏာတွေပြပြီးတော့ဘလို့ကုသနိုင်ပါသလဲ။ဒီအကြောင်းကိုအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားလိုက်။ကျမ်းမာရေးခန္ဓာအစီအစဉ်နားဆင်ပါရှင်။
ကဲတမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီသွေးအားနည်းယောဂမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားကဘယ်လိုအနေအထားရှိလဲဆရာကြီးအဖြစ်များလား
သွေးအားနည်းယောဂကအဖြစ်အများကြီးတော့မဟုတ်ဘူးဒါမှမဟုတ်လည်းနည်းလည်းမနည်းဘူးပေါ့နော်ဟိုအသိဉာဏ်ဖြင့်အနေအထားမျိုးမှာတော့တွေ့ရပါတယ်အထူးသဖြင့်ကလေးတွေမှာဆိုလို့ရှိရင်သ စားအဟာရမပြည့်ဝတာတို့သံကုန်ရောဂါတို့ကြောင့်ဒီရမယောဂါတွေ့ရတဲ့တယ်။နော်မြို့သမီးတွေမှာဆိုလို့ရှိရင်တော့ကိုဝင်ဆောင်ခြင်းနဲ့ဒါဒီဒါတဲ့အချိန်တွေမှာဆိုလို့ရှိရင်တွေ့ရနေတတ်ကြ။ကိုဝင်ပြက်ကြတာဒါဒီလာတာများတာနောက်မိမရောဂါတွေအဲ့မှာကျသားအလုံးရှိတာတို့ပုံမှန်ဟုတ်တဲ့တွေ့စင်တာဖြစ်တာအဲ့မျိုးကြီးဖြစ်တာမျိုးရှိတယ်။မြို့သားဒီမှာကြတော့ကျေကျေတောင်ဖြစ်နိုင်တယ်ကျေကျေတောင်ရမှုတွေအဲ့မျိုးဖြစ်တတ်တယ်။မြို့သားတွေအသက်အရွယ်ကြီးပြီးတဲ့အခါကျလို့ရှိရင်အဲ့ဒါဒီရောဂါခံစားနေရတဲ့လူတွေနောက်ပြီးတော့ကင်ဆာရောဂါတို့တီဘီရောဂါတို့ဖြစ်တဲ့လူတွေမှာလည်းတရားနည်းရောဂါတို့သိရှိရ
ဟုတ်ကဲ့ဆရာဒီရောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာ
တရားဆိုရင်တော့ဒီလိုအမရှိတဲ့ဟီမိုဂလိုဘင်လို့ခေါ်တဲ့ဓာတ်ကပုံမှန်ရှိရမယ့်ပမာဏခင်နေပြီဆိုတာတရားနည်းရောဂါလို့ပြောတာပေါ့နော်အဲ့တော့ဒီတရားနည်းရောဂါဖြစ်စဉ်ဟီမိုဂလိုဘင်နေဝတဲ့ရှင်နေမျိုးတွေကဓမ္မတွေ့ရလဲဆိုရင်ဟိုထုတ်လုပ်တဲ့စိတ်ဖြစ်တဲ့ယူရင်းရှင်စီရောဂါတွေမှာတွေ့ရတတ်တယ်တော့ကုန်ကျင်းမလုံလောက်တဲ့ဗီတာမင် B12 ပိုလီအက်ဆစ်တန်တဲ့ကျုပ်ရဲ့အခါကြလို့ရှင်လေတွေ့ရတဲ့နောက်ထုတ်ပြီးသွားတဲ့အခါကြလို့ရှင်ဒီပြေဘက်မှာသွေးနည်းဥတွေလော်ရီကူပြည့်စည်တဲ့နေထိုင်မျိုးတွေနောက်သွေးနည်းဥတွေဆုံးရှုံးနေနေထိုင်မျိုးတွေမှာဆိုလို့ရှင်တော့တွေ့ရနေတဲ့ယောဂါကိုဖြစ်နေတာပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတွေ့ရနေယောဂါဖြစ်နိုင်ခြေရှိတဲ့လူတွေရှိသေးလား
တွေ့ရနေယောဂါဖြစ်နိုင်ခြေရှိတဲ့လူတွေကဒီလုံးကြီးတာပေါ့သူတွေနှစ်ဖြာဖြစ်ပေါ်မှုများတဲ့ဒီကားတွေမှာတရားကြတယ်။ဒါဖြင့်ဟိုရှားတော့ရှားပါရဲ့။ဒါမျိုးလည်းပဲဖြစ်တတ်တာကတော့ပုံမှန်မဟုတ်ဘဲနဲ့ညှိုးလိုက်တဲ့ယောဂါပေါ့။ဟီမိုဂလိုဘင် E3 တို့၊ဒလစီမီးယားတို့၊စကက်ဆဲအနီမီးယားတို့အဲ့လိုညှိုးလိုက်တဲ့ပြဿနာခံစားနေရတဲ့လူတွေမှာလည်းပဲတရားနည်းယောဂါသိရတ
ယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီအသက်ကြီးတဲ့သူတွေမှာဒီနာတာရှည်ယောဂါတွေပေါ့နော်။အဲ့ဒါတွေနဲ့ပတ်သက်လို့ရော
။အသက်ကြီးတဲ့သူတွေမှာဆိုလို့ရှိရင်နာတာရှည်ယောဂါဆိုတာကတော့မအစအိမ်မှနာဖြစ်တာအတိုင်းရတဲ့ကြည့်ရစီတဲ့ယောဂါလေးနောက်ချက်ကပျက်စီးတဲ့အခါဒီဟီမိုဂလိုဘင်တွေရောက်ဖြစ်ပေါ်တဲ့အေထရိုပါယတီမထုံနိုင်တဲ့ယောဂါမျိုးခံစားရတဲ့လူတွေအဲ့လိုမျိုးမှာဆက်လို့ရှင်းပါတယ်ပဲကုလားနေယောဂါခံစားတတ်တဲ့နာရာစီယောဂါတွေဖြစ်ပါ
ဟုတ်ကဲ့ဆရာဒီအခုလိုဖြစ်နိုင်ခြေရှိတဲ့လူတွေကိုပြည့်ပြည့်စုံစုံပြောပြတဲ့အခါမှာဆရာကြီးကာကွယ်နိုင်တဲ့အနေအထားအတွက်ရောဆရာဘယ်လိုအကြံပေးနိုင်လဲ
ကာကွယ်နိုင်တော့ခုနကဒီဟီမိုဂလိုဘင်ဆက်တဲ့အဆင့်မှာဆိုရင်ဘယ်မှာဆက်ရုံရှိတယ်ဒီလက်ခါဆက်ရုံလိုအပ်တဲ့ဓာတ်ရှိတာပေါ့နော်ကုန်ကျမ်းမြစ်ကြီးတွေဒီကုန်ကျမ်းမြစ်ကြီးကတော့ဗီတာမင် B12 ပိုလီအက်ဆစ်တန်တဲ့အဲ့လိုပါတဲ့အစာအောက်တွေစားပြီးခရီးဖြစ်နေတာပဲနိုင်ပါအဲ့တော့ဒီတန်တဲ့ဗီတာမင် B12 နဲ့ပိုလီအက်ဆစ်ကျပါတဲ့အသီးနဲ့ဟင်းသီးရဲ့သေဝတ္ထုဖို့အခုမှဒီနဲ့အစီအစံများစားသုံးပြီးတင်ပါဒါပြင်ပြောဒီတန်ဒီတော်ပဲဒီဒီဒီဒီတော်ဒီချက်စံစေးဘုံလာဦးနေချင်းချင်းလေးဆက်လက်စားဖို့ပေါ့တော့တနက်ပိုင်းအစားအစာတွေကတော့နှလုံးညိုလို့ချိုးလို့အကြံစေးလို့ပေးဖို့ပြည်စီစီချက်ပေးနေကြရလို့အားလုံးပေးတယ်ဒါပြင်တန်တဆုံးမှုအားနေစေတဲ့ကော်ဖီလိုလက်ခရင်နဲ့ချိုးတဲ့လုံရတဲ့အစားအစာတွေကိုအလွန်ကျွန်းစားဖို့ကျမှလည်းရှောင်ကြည့်ရမှာဒါကတော့လူ့ဘက်တဲ့တက်တွေကိုဖြည့်ပြီးပေးတာပေါ့ဆန်နေဒီရင်းချင်းဒီယောဂါကြီးတွင်းနည်းဖြစ်ပြီးဖြစ်တာဒီတွင်းနည်းဆုံးဆုံးတာဒါကဒီယောဂါကြီးနဲ့ပတ်သက်လို့ကတော့နားလည်တဲ့ကြံနေဒီဝန်ထမ်းနဲ့ဖြတ်တာပြီးတော့လိုအပ်လို့ကုသမှုခိုင်းတယ်ဒါမှဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ရတဲ့ဂျာတဲ့ကဖြစ်လာခင်ရောဆရာဒီတွေးရနဲ့ယောဂါဖြစ်တာကိုသိဖို့လက္ခဏာတွေကဘယ်လိုရှိလဲ
တွေးရစဉ်းစားနေပြီဆိုလို့ရှိရင်လက္ခဏာတွေကခေါင်းမူးမင်းခေါင်းကိုက်မင်းနောက်အသက်ရှိဘောဖြစ်ပြီးမောပန်းလွယ်နေအဲ့ဒီလိုမှကြည့်ရတာကြောက်ပြီးရှင်းတုံးပြီးနောက်ဦးမယ်နောက်ပြုတ်ခွေပြီးတော့စက်သားလေးအားနဲ့လာမယ်စားတော့ပြင်ပြီးရှင်းပါအောင်မယ်ပြုတ်လေအဲ့နဲ့ဝေရှောင်းပြီးအိမ်ကြော်လေးဒီဒီဝင်ရလက္ခဏာတွေကိုခံစားရ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလက္ခဏာတွေဖြစ်လာပြီဆိုလို့ရှင်တော့ကုသမှုလိုအပ်လာပြီပေါ့ဆရာနော်အဲ့တော့ဘယ်လိုကုသမှုမျိုးတွေလုပ်ပေးနိုင်လဲ
ကျွန်မကတော့အေးတရားနည်းပါရှိမရှိဒီဖောက်ကြည့်လို့ရှိရင်သိနိုင်မှာဟီမိုဂလိုဘင်ပမာဏကိုတိုက်တာလို့ရတာပေါ့အဲ့တော့မျိုးသားရဲ့မြေတမီတို့မှာတဘာဝမတူနေတဲ့အတွက်ကြောင့်မလို့သူတို့ရဲ့အတွင်းနည်းအတွင်းမှာရှိနေတဲ့ဟီမိုဂလိုဘင်ပမာဏကလည်းမတူဘူး။ပုံမှန်အဖြစ်မျိုးသားရဲ့သွေးတစ်လီတာမှာဟီမိုဂလိုဘင်ပမာဏက330က380ဂရမ်ပေါင်ရအောင်။အဲမှာလည်းသာလိတယောက်330ဂရမ်ထက်နေပြီဆိုတော့ ့ဒီရနေလို့တတ်မှတ်လို့ရတယ်။အမျိုးသမီးတွေအတွက်ကျရင်တော့ဒီတက်လီကမှာဆိုလို့ရှိရင်ပုံမှန်ဒီနေ့ကတော့135ဂရမ်ကနေ160ဂရမ်ပေါင်ရမှာဖြစ်ပါတယ်။ဒါတော့135ဂရမ်အောက်ကျပြီဆိုလို့ရှိရင်တော့ဒီရနေနေပြီတတ်မှတ်ရတယ်။အတူတူနေတဲ့အခါကျလို့ရှိရင်ဒီရနေတဲ့အကြောင်းအရာကိုရှားအဲ့ကကြလို့ရှိရင်ဟိုလိုတဲ့တက်ဒီဖြူတဲ့ကလာဆိုပြီးတော့ဒီမှာသူ့ထဲမှာတန်တက်တို့ဗီတာမင် B2 တွေကိုဖော်လေးအစစ်တို့ဆန်တန်တာပြီးတော့ဆစ်ဆစ်လို့ရအောင်ပြီးတော့ဟိုကွင်းညူပြစ်ပြလာလားဆိုတဲ့ဘက်တို့လည်းသူဆစ်ဆစ်ရဲ့အခါကျရင်ပြစ်ဆစ်ရဲ့အခဏမတ်စကိုအောင်မှာမျိုးစီမှကြောင်းမှာကြည့်ပြီးတဲ့အခါကျရင်ကွင်းညူလေးတွေပုံစံအောင်ကြည့်ပြီးတော့ကွင်းညူလေးပြစ်ဆစ်လာလားဒါမှမဟုတ်လေသူချင်းချင်းကြီးရပဲမထုတ်တာလားအဲ့လိုမျိုးခွေးကြလို့ရအောင်ဒီတဲ့ခါကျရင်ကျွရင်းချင်းစီယောဂကြောင့်လားအတူတူနေခါကျရင်ကျွရင်းချင်းစီကိုဖောက်ပြီးတဲ့အခါဆန်းသက်ကြည့်လို့ရပါတယ်အဲ့တော့ကုသတဲ့ခါမှာဆိုလို့ရှိရင်နှိုင်းမနှစားရှိတာပေါ့နော်ဟီမိုဂလိုဘင်နဲ့ဟီမိုဂလိုဘင်ပြန်ပြောင်းလို့ပြင်းနေအဲ့ဒါတစ်ချက်ပြီးတော့ဟီမိုဂလိုဘင်နေစေအကြောင်းအရာကိုရှားပြီးကုသမယ်အဲ့လိုမျိုးကုသမှတော့နောက်ထပ်တစ်ချက်ပြန်ပြီးတော့သွေးအားနည်းရောကဖြစ်ပါမှုရှိမှာမဟုတ်ပါဘူးအဲ့လိုကမှကအောင်မြင်တဲ့ကုသမှုဖြစ်မယ်ဆိုတာ
ကျေးဇူးတင်ပါတယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကြမ်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအခုလိုကြာသပတေးနေ့မနက်ညတိုင်းမှာနားဆင်နိုင်တယ်လို့တောက်ကြနေမနက်ခင်းတိုင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တိုင်းရင်သတင်းနောက်တွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့UWSA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ရဲ့28နှစ်မြောက်ငြိမ်းချမ်းရေးတည်ဆောက်ခြင်းအခမ်းအနားကိုပန်ဆန်းဌာနချုပ်မှကျင်းပခဲ့ပါတယ်။16ကြိမ်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲကနေထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကိုက်ညီမှုမရှိဘူးလို့နိုင်ငံတကာကရင်အဖွဲ့စည်း IKO ကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်ရဲ့မြို့ကြီးပြကြီးတွေမှာရှမ်းရိုးရာတကြံအနှံ့အသက်တွေကွယ်ပြောက်စပြုလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနက်ကွန်းအင်နဲ့အတူတင်ဆက်ပေးသွားမှာပါ UWSA ဝပီသွေးစည်းညွညွတ်ရေးအဖွဲ့ရဲ့ငင်းချမ်းရေးတိဆောက်ခြင်း28နှစ်မြောက်အထိမ့်မှတ်နေ့မှာဝတပ်ဖွဲ့ရဲ့စစ်ရေးပြအခမ်းအနားနဲ့လက်နက်ကြီးစမ်းသပ်ပစ်ခတ်ပြသခဲ့ပါတယ်ဧပြီလ19ရက်နေ့ဝကိုပိုင်အုပ်ချုပ်ခွင့်ရာနေမြေပန်ဆန်းမြို့နယ်ရွက်တင်းလက်နက်ကြီးတပ်စစ်ရေးလေးကျင့်ကွင်းမှာပြုလုပ်ခဲ့တာပါအဲ့ဒီအခမ်းအနားမှာဝတပ်ဖွဲ့ UWSA ကောင်းဆောင်ပေါ့ယူချမ်းကနေစစ်တီတွေအနေနဲ့တာဝန်ကျေပွန်စွာထမ်းဆောင်ဖို့ပြောကြားပြီးဒုတိယစစ်ဦးစီးချုပ်ကြောက်ကြုံတန်းကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ကေတာတပ်သားအားလုံးအပေါ်မူတည်တဲ့အတွက်အားလုံးပံ့ပိုးကူညီကြဖို့စတဲ့အချက်တွေပါဝင်တဲ့မင်ကွန်းကိုပြောကြားခဲ့တယ်လို့တက်ရောက်တဲ့အရာရှိတဦးကပြောပါတယ်ဒီအခမ်းအနားကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့အပါအဝင်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့ခုနှစ်ဖွဲ့တက်ရောက်ခဲ့ကြပါတယ်ဝါတပ်ဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA လမ်းစဉ်ကိုလက်မခံတဲ့ဒီမိုကရေစီအစိုးရနဲ့နိုင်ငံရေးတိုက်ရိုက်ဆွေးနွေးလိုတဲ့အင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ဖြစ်ပါတယ
်16ကြိမ်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲရလဒ်ကနေပေါ်ထွက်လာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညှိမှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းနိုင်ငံတကာကရင်ဖွဲ့စည်း IKO ကနေဧပြီလ18ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်တွင်းပြည်ပကရင်မျိုးသားများမျှော်လင့်ထားတဲ့ခေါင်းဆောင်တွေမပါဝင်ပဲမြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ရင်းနှီးသူတွေသာပါဝင်တဲ့အတွက်ကွန်ကရစ်သက်သန်း၄နှစ်သွင်းကရရှိထားတဲ့အာဏာနဲ့လှုပ်ပိုင်ခွင့်တွေကိုအသုံးချပြီးစိတ်သိမ်းချရွေးချယ်ခေါ်ယူနေတာဖြစ်တယ်လို့ထုတ်ပြန်ချက်တမှာဖော်ပြထားပါတယ်ရွေးကောက်ပွဲရလဒ်ပေါ်မှာများစွာစိုးရိမ်စရာရှိပြီးရွေးချယ်တင်ပြောင်းလိုက်တဲ့ညီလာခံဟာတစ်ဖက်သက်ပြစ်နေတယ်လို့ IKO ပြောခွင့်ရမန်အွန်လန်တိုကပြောပါတယ်16ကြိမ်မြောက် KNU ကွန်ကရစ်ကနေ KNU ဌာနဆိုင်ရာတည်တည်နဲ့ဗဟိုလုံမှုဆောင်၁၂ဦးတို့ကိုပြီးခဲ့တဲ့ဧပြီလ၈ရက်နေ့မှာရွေးချယ်အတည်ပြုလိုက်တာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာတကြံကာလအတွင်းရေကစားပြီးပြန်လာတဲ့လူငယ်တွေကိုရက်နှက်ခဲ့တဲ့ခမရ940တိုက်ရင်းကတပ်သားတချို့ကိုမြောက်ဦးရဲစခန်းမှာတရားစွဲဆိုခဲ့ပါတယ် ရန်နဲ့ခံရတဲ့အတွက်ဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့ကျော်နိုင်စိုးကျော်မြင့်နဲ့ရဲစော်နိုင်တို့ကနေကြေးရွာလူကြီးနဲ့အတူအပရိုလာဆက်ရှင်နေကရဲစခန်းမှာတွားရောက်အမှုဖွင့်ခဲ့တာဖြစ်တယ်လို့ရဲစော်နိုင်ကပြောပါတယ်။အပရိုလာ15ရက်တံအချက်နေကပေါင်းတုပ်ဂရုစိတ်ကြေးရွာကလူငယ်တွေရေကစားထွက်လာတဲ့ကားကိုမြောက်ဦးမြို့အဝင်မှာတက်ဆွဲထားတဲ့ခမရ940တက်ရင်ဂိတ်မှာကားကိုရက်တန့်ခိုင်းပြီးတပ်သားတချို့ကဒုတ်တွေနဲ့ရိုက်နှက်ခဲ့ကြတာပါ။အမှုမဖွင့်ဖို့နဲ့ရက်နဲ့ရမှာပါဝင်သူတွေကိုတက်စည်းကန်းအရာအေးအေးယူပေးမယ်လို့940တိုင်ရင်ကတာဝန်ရှိသူတွေလာရောက်ညှိနှိုင်းခဲ့ပေမဲ့နောက်မှအခုလူမျိုးတွေမဖြစ်ပေါ်ရအောင်တရားဥပဒေအတိုင်းရင်ဆိုင်သွားမှာဖြစ်တယ်လို့ကိုရဲစော်နိုင်ကပြောပါတယ်
။မုံမြင့်နယ်သွင်းရာသီဥတုအခြေအနေကြောင့်ယခုနှစ်စားရသည်မှာစားထွက်20ရာခိုင်နှုန်းလောက်လျှော့သွားမယ်လို့ပြည်နယ်စားလုံငန်းဦးစီးမှုဥခင်ဆိုးကပြောပါတယ်။စားထုတ်လို့ရသည်အစဖြစ်တဲ့ဇန်နဝါရီလကတကြိမ်တကြံတုန်းကတကြိမ်မိုးရွာသွန်းခဲ့တာကြောင့်မုံပြင်းနယ်တွင်းကစားကွင်းတွေပျက်စီးသွားလို့စားထုတ်မှုလည်းကျော့ကျသွားပါတယ်။အခုနှစ်စားထုတ်ရသည်မှာစားကွင်းအေက2600ကလုတ်ကင်နေပြီးစားတန်ချေ2600ခန့်ထုတ်လုပ်ဖို့မှန်းထားပါတယ်။ရာသီဥတုဖြစ်စီလို့စားကွင်းပြက်စားထွက်နေတဲ့အတွက်လက်ရှိမှာမုံပြင်းနယ်ရဲ့စားစည်းဟာတကြံမတိုင်းခင်မှာတပိတ်တာ80လောက်ပဲရှိရကနေတကြံပြီးမှတော့စားတပိတ်တာ100ထိတက်သွားပြီမဲ့ရောင်းသူမရှိဖြစ်သွားတယ်လို့စားကုန်တယ်တွေကပြောပါတယ်။
အပရိုလ12ရက်နေ့တကြံမတိုင်ခင်မြမအစိုးရကအကျဉ်းထောင်ကြသူများကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာကချင်ပြည်နယ်ကအယောက်60ပါဝင်ပါတယ်။လူငင်းချမ်းသာခွင့်ရသူတွေအယောက်60ထဲမှာအမျိုးသား53ယောက်နဲ့အမျိုးသမီး9ယောက်ပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ဒီအချိန်မှာတော့2283ယောက်ကိုလူငင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးအဲ့ဒီလူတွေဟာပုံမှန်849နဲ့848ကိုကောင်းစွာလိုက်နာခဲ့တာကြောင့်လွတ်ပေးခဲ့တာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှင်။အတာကူးတဲ့နှစ်သစ်ကူလာမှာရှမ်းလူမျိုးတွေဟာမိမိရိုးရာနဲ့တွန့်တွဲပြီးတော့တကြံပွဲတော်ကိုခက်ဆက်ဆက်ကျင်းပလာခဲ့ကြပါတယ်။ဒီကနေ့ခေတ်မှာတော့ရှမ်းပြည်နယ်ရဲ့မြို့ကြီးပြည်ကြီးတွေမှာရှမ်းရိုးရာတကြံအနှံ့အသက်တွေကွဲပြားဆပြုလာနေတဲ့အနေအထားဖြစ်နေပြီလို့ဆိုကြပါတယ်။ဒီအခြေအနေကိုတော့ Nam Home ကနေစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်တောင်ကြီးမြို့မှာမူလနေထိုင်သူတွေထက်တခြားဒေသကလာရောက်နေထိုင်တဲ့လူမျိုးတွေပိုများလာပြီးမြို့ကြီးပြည်ကြီးပုံစံအနေထားရောက်နေတဲ့အတွက်ရခိုင်ရိုးရာအတာကြံတလိပြောက်ွယ်လူနီးပါးဖြစ်နေပြီလို့တောင်ကြီးမြို့ရှမ်းစာပေရင်ကျင်းမှုအတင်းကတာဝန်ရှိသူတဦးဖြစ်တဲ့နန်းနွန်မိုးကပြောပါတယ
်ရှမ်းပြည်နယ်ရင်းမြို့တော်တောင်ကြီးမြို့မှာရှမ်းရိုးရာရင်ကျင်းမှုမဟာတကြံပုံရိပ်ကိုပြန်ပေါ်ထုတ်ဖို့ကတောင်ကြီးမြို့နေရှမ်းစီရဲ့ဆိုအဖွဲ့တွေထဲကတက်ကြီးပိုင်းတွေပါဝင်ဆင်နွှဲဖို့အခက်အခဲရှိနေတောင်မှတလပိုင်းနဲ့လူငယ်မောင်မယ်တွေအလုံးစီစီလုံးလုံးနဲ့ကိုရိုးရာဝတ်စုံလေးကိုဝတ်အိုစီပုံမောင်းတွေတီးပြီးကားပေါ်မှာရေပုံးတွေတင်းဘုံကြီးကျောင်းတွေမှာရှိတဲ့ဘုရားရုပ်ပွားတော်တွေကိုဝိုင်းဖွဲ့ပြီးရေတပ်ပဲတဲ့တလိလေးကိုပြောင်းမြင်ချင်ပါတယ်
လူငယ်ပိုင်းအနေနဲ့ကတော့တကြံပွဲတော်ကိုမိမိရိုးရာနဲ့တွန်တွဲပြီးဆင်နွှဲတာထက်တနိုင်တပိုင်မန္တလေးတွေစောက်ပြီးရေပက်တာပို့ပျော်ရွှင်ဖို့ကောင်းတယ်လို့ရှမ်းလူငယ်ဇိုင်းနီကပြောပါတယ
်တကြံချေရောက်လာပြီဆိုတာနဲ့ကျွန်တော်တို့အယံပျော်ကြတယ်ဗျကျွန်တော်နဲ့တငယ်ချင်းတွေအားလုံးကတော့ရေပက်ခံထွက်ကြတယ်ရေတခုံမှာတော့ရေမတ်တံမှာတော့လူစီကားတဲ့နေရာမှာတွေပဲရေပက်ကစားကြတယ်ဗျဘုံကြီးကျောင်းတော့မသွားတော့ဗျ
ရိုးရာတလေးအတွက်အချိန်ပေးပြီးအလေးနဲ့ထားပြီးမလုပ်ကြလို့ပျောက်ွယ်တဲ့အနေထားဖြစ်နေပြီလို့လွင်လင်းမြို့တနာဝိပုံလာတတ်တော်ကြောင်းတိုက်ဆရာတော်ကမိန့်တော်မူပါတယ်
အဓိကတော့ကိုရိုးရဒလိအထွန်းဆောင်ကြောင်းတက်တာတို့ရေပြတ်တာတို့စသည်ပေါ့အဲ့ဒါတရားတော့တချို့လည်းအချင်းမပေးနိုင်လို့လဲပါတယ်ပို့ဖို့တနာသဘောထားတာလည်းပါလာပေါ့ကိုရဲ့ရင်ကြီးမှုဒလိထွန်းဆောင်အလေးနဲ့မထားတာလည်းပါတယ်
ရန်ကုန်မြို့ရှမ်းစာပေရင်ကျေးမှုအတွေ့ရမှုဆိုင်လန်ဟန်ကတော့လူကြီးမိဘတွေရှိနေသေးတဲ့၍ရှမ်းရိုးရမဟာတကြံပြောက်ွယ်မှာမဟုတ်ဘူးလို့ပြောပါတယ်
ไกลเปียวโพดมซูยยะได้บ่ปูบ่ผิดโลเลยสรเอาเตจีหลูจีป้ายเตก็ชั้นမျိုးยะประจําปองซาမျိုးลงนี่ต้องมาเว้ยครับ
ชั้นหลูမျိုးฤลุนแค่ได้นิดป้องยาฉีกระเดะก็จิ้มปาละเดชั้นยูยะตะจันฮะนิดฮ้องนุเสร็จเดม่งแฟทุ่งอตากูนิดติกูจูซูเดม่งแฟทุ่งฤปิ่ลุหลูดั้นบ่าเดบงจีจ้องดอฤมาแลพยาซินทุดอฤกูปิ่นทุ่งปียายีซันจ้องดอมาลุงเหงหมองเมฤกากุงซอนขอเยยะฮะเนတရွာလုံးတမျိုးလုံးစုပေါင်းရေတက်ပယ်ကြပါတယ်ဖယားကိုရေတက်ပယ်အပြီးတကြံတက်နေမှာဘုံကြီးကျောင်းကိုရေလောင်းလူလူကြီးမိဘတွေကိုလည်းရေပက်လောင်းပြီးစုမုံကောင်းတွေတောင်းစတဲ့ဓလိလေးတွေပြုလုပ်ကြပါတယ်ရှင
်ဆက်ပြီးတော့မုံပြင်းနဲ့အတွင်းမှာတကြံကိုစီစီကားကားနဲ့ကျင်းပလေးရှိကြပါတယ်ဒီလိုရေကစားတဲ့နေရာမှာခက်ရံဖြစ်ပွားမှုတွေလည်းရှိပါတယ်ဒီနှစ်မုံပြင်းနဲ့တကြံကာလမှာတော့တာဝန်ရှိသူတွေအနေနဲ့က
တချက်မှာအနေကြီးကြီးနဲ့ရေကစားနိုင်မှုအတွက်စီကန်းချက်တွေထုတ်ပြီးတော့လုံခြုံရေးတွေလည်းတင်းကျပ်ထားပါတယ်။မွန်ပြည်နယ်တချက်အခြေအနေကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီနှစ်ကျင်းပတဲ့မွန်ပြည်နယ်တကြံပွဲမှာအန်ဒရကင်းကင်းနဲ့ပျော်ရွှင်ချမ်းမြေ့စွာရေကစားနိုင်ဖို့အတွက်တကြံကာလအတွင်းအလံတက်ပြီးဆိုင်ကယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့ပါဝင်စီကံချက်15ချက်ပါတဲ့ဒေသနာအမိုက်ကိုလည်းမွန်ပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်။အလံတက်ပြီးဆိုင်ကယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့စီကံချက်ထုတ်ပြန်ရခြင်းအကြောင်းရင်းကိုမွန်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးဝင်းနိုင်ဦးကအခုလိုပြောပါတယ
်။အလံလေးထောင်လို့မှမစီရဘူးဆိုတဲ့စီကံကိုတို့ဒါထည့်သွင်းစဉ်းစားရတဲ့အချက်ကလည်းအလံထောင်တယ်ဆိုတဲ့ကအလံလက်မှချီရတာမဟုတ်ဘူး။အဲ့တော့အလံထောင်တယ်ဆိုတဲ့ကအဲ့ထောင်တဲ့ပစ္စည်းကလူအန်ရဖြစ်နေတယ်၊ခန့်ရဖြစ်သွားဖြစ်နေတယ်ဟာဖြစ်လာ။ဒါကြောင့်အလံထောင်ပြီးတော့မှစီးလေးလေးမကြည့်ရဘူးဆိုတဲ့စီကံ
တကြမတိုင်းခင်တပတ်လိုလောက်ကလေးကခရိုင်မြို့နယ်ရက်ကျေးတွေကနေတစိပြည်သူတွေသိရှိအောင်ထုတ်ပြန်ထားတယ်လို့လည်းဘုံမှုကြီးဝင်းနိုင်ဦးကပြောပါတယ်။ဆိုင်ငယ်အတော့များတဲ့မွန်ပြည်နယ်မှာဆိုင်ငယ်တွေနဲ့အုပ်စုဖွဲ့ဒူညီဝတ်စုံတွေဝတ်ပြီးတကြံရေကစားထွက်ကြတာတွေလည်းအလွန်များပြားလှပါတယ်။ယခုနှစ်မွန်ပြည်နယ်တကြံစီစီကားကားဖြစ်ဖို့အတွက်ပြည်နယ်အစီကို7,500မြို့နယ်အစီကိုတမြို့နယ်လျင်160ပြည်နယ်ဆွေရဖွဲ့ကတုံးဆွဲခွိပြုတ်ထားပါတယ်ဆိုပြီးမွန်ပြည်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်။အစိ
ုးရထောက်ပံ့တာ60ပါ60တက်ချောပါအဲ့ဒီမှာမှတထုံကခရိုင်မြို့ဖြစ်တဲ့အတွက်တို့နေနေကတော့ဝင်ကြီးရလည်းတင်ပြတာသူ့ရောအဲ့မျိုးနဲ့130ပါ
။မွန်မီနယ်ရဲ့တကြံပွဲတော်ဟာစီကားလာတဲ့ပွဲတော်တစ်ခုဖြစ်ပြီးတော့တကြံအကြနေ့မှာတံပြစီရမြို့နယ်မှာရှိတဲ့ကြိုက်ကမီရေလည်းဖျားဆက်ဆဲကန်းချီမှာအနေနဲ့ရရကရေကစားသူတွေနဲ့စီကားတယ်လို့တကြံအကြနေ့တကြံအသက်နေ့နဲ့နေ့စံတရက်နေ့ဆိုရင်မော်လမြိုင်မှုတော်ကြက်မျောနဲ့ရိုးကိုးမှာအစီကားဆုံးနေရာတွေဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပ
ါ UWSA ဝပြည်သွေးစီညီညွတ်ရေးအဖွဲ့ရင်းချမ်းရေးတည်ဆောက်ခြင်း28နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုပန်ဆန်းမြို့နယ်မှာစီရေပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်28ကြိမ်မြောက် KNU Congress ရွေးကောက်ပွဲရလဒ်အရာထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညီမှုမရှိသေးဘူးလို့နိုင်ငံတကာကရင်အဖွဲ့စီ IKO ကနေကြေညာချက်ထုတ်ပြန်ထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းနောက်တွေစီစဉ်တင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မနေ့ပြန်စနေနေ့ညတရက်လီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြဖို့ရှိသလဲဆိုတာကိုလည်းနားဆင်ရအောင်ပါ။
တော်ရှိမြတ်ပြပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်တကူကူးပြောင်းခဲ့တဲ့နှစ်ဆန်းတရက်နေ့မှာမြန်မာနိုင်ငံငင်းညံ့ရေးအတွက်အဓိကလေးပီးပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေကွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲဒီမေကွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စီအသံ file နဲ့ဖြစ်စီ VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပြဖို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပြဖို့ထားနိုင်ပါတယ်စနေညဒဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရခင်ဗျာ
မနေ့ပြန်စနေညမတိုင်ခင်ဆက်သွဲကြဖို့ VOE ရဲ့သောတာရှင်တွေကိုထပ်ပြီးတော့ပြောပြသည်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ဒေါက်တာရှင်မခင်ဗျာ။အမေရိကန်ပြည်ထောင်စုပစိဖိတ်ဒေသဆိုင်ရာတပ်မှုကြီးရေတပ်ဗိုလ်ချုပ်ကြီးဟယ်ရီဘီဟယ်ရစ်ဂျူနီယာဟာမကြသေးခင်ကပဲနီပေါ်မြို့တော်ကတ်မန်ဒူကိုတွားရောက်ပြီးတော့နီပေါ်နိုင်ငံခေါင်းဆောင်နေတဲ့အတူအမေရိကန်ပြည်ထောင်စုကတာဝန်ယူပြီးတော့ကျင်းပပေးတဲ့ကုလသမဂ္ဂနိုင်ငံတကာတပ်တွေပါဝင်တဲ့ညီညာရေးထိန်းသိမ်းရေးလေ့ကျင့်ပွဲရှန်တီပရီယပ်စ်ကိုဖွင့်လှစ်ခဲ့ပါတယ်။ရည်တပ်ဗိုလ်ချုပ်ကြီး Harris ဟာနီပေါ်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီး Alina Topless နီပေါ်ဝန်ကြီးချုပ် Pushpa Kamadahel နိုင်ငံရေးဝန်ကြီးဒေါက်တာ Prakat Sharan Mahato နဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ထားရှိတဲ့နိုင်ငံတကာလိုက်နာကျင့်သုံးရမယ့်အခြေခံစည်းမျဉ်းဂတိကဝတ် လုတ်ပိုင်ကွင်းနဲ့လုတ်ဆောင်ချက်တွေဟာကုလသမဂ္ဂညီညာရေးမစ်ရှင်ပေါ်ထောက်ခံမှုပေးနေပါတယ်။နိုင်ငံတိုင်းအတွက်အကျိုးခံစားရစေဖို့အတွက်ဖြစ်ပါတယ်လို့ရေတပ်ဗိုလ်ချုပ်ကြီးကပြောဆိုပါတယ်။ဒါကြောင့်ကျွန်တို့ဟာခမရတို့အပါအဝင်မိတ်ဆွေနိုင်ငံတွေနဲ့အတူလက်တွဲပြီးတော့ဆက်လက်အကောင်အထည်ဖော်လုတ်ဆောင်နေကြတာဖြစ်တယ်။ဂုံတိတ်ခါရှိသောညီညာရေးဆိုတဲ့ဆောင်ပုံးနဲ့အညီညီညာရေးအတွက်မဆုံမနစ်ကြိုးပမ်းကြတဲ့လက်ကျင့်မှုလို့ဘာသာပြန်ဆိုရမှာဖြစ်တယ်လို့ပြောပါတယ်။ရှန်တီပရာရက်စ်ကိုပထမဦးဆုံးတင်ဖြစ်နှစ်ဖက်ကြား2000ခုနှစ်ကပြုလုပ်ခဲ့ပါတယ်2013ခုနှစ်မှာတိုးမြင့်ပြီးတော့ရှန်တီပရာရက်စ်ကိုနီပေါနိုင်ငံနဲ့ပစိဖိတ်ဒေသကွက်ကဲမှုတပ်ဖွဲ့တို့ကပူးတွဲပြီးတော့ကျင်းပပြုလုပ်ခဲ့ပါတယ်အဲ့ဒီကနေဒေတာတွေနိုင်ငံစုံပါဝင်တဲ့ညီညာရေးထိန်းသိမ်းရေးလေ့ကျင့်မှုဖြစ်လာခဲ့ရတာပါရှန်တီပရာရက်စ်၃မှာစစ်ရေးလေ့ကျင့်တင်နန်းပေးမှုတွေနဲ့အတူတကွတက်ရောက်နိုင်ခဲ့ရသလိုပူးတွဲဆောင်ရွက်နိုင်စွမ်းကိုလည်းတည်ဆောက်နိုင်ခဲ့ကြပါတယ်နီပေါအမေရိကန်ပြည်ထောင်စုဩစတြေးလျဘင်္ဂလားဒေ့ရှ်ဘော့စနီးယားဟာဇီဂိုဗီနာဘရာဇီးကမ်ဘောဒီးယားကနေဒါဖီဂျီဂျာမနီဂါနာအိန္ဒိယအင်ဒိုနီးရှားဂျပန်ဂျော်ဒန်ကာဇက်စတန်အစရှိတဲ့နိုင်ငံတွေကစစ်မှုထမ်းတွေပါဝင်ခဲ့ကြပါတယ်ကာဂျစ်စတန်စင်ကာပူတောင်ကိုရီးယားမလေးရှားမက္ကဆီကိုမွန်ဂိုလီးယားနယူးဇီလန်နော်ဝေးပါကစ္စတန်ပါရာဂွေးဖိလစ်ပိုင်ရဝန္ဒါတီရီလင်ကာဆွီဒင်, UK, ဥရုဂွေး, ဗီယက်နမ်နဲ့ဇင်ဘာဝေစတဲ့နိုင်ငံတွေလည်းပါဝင်ခဲ့တာပါ။ဒီစီရေးလက်ကျင့်ပွဲမှာအမေရိကန်တပ်ဖွဲ့ဝင်68ဦးပါဝင်ခဲ့ပြီးနီပေါစစ်တပ်ကတပ်သား540ပါဝင်ခဲ့ပါတယ်။တခြားနိုင်ငံတွေကတပ်ဖွဲ့ဝင်460ပါဝင်ခဲ့တာပါ။ရှန်တီပရာရက်စ်၃စီရေးလက်ကျင့်မှုမှာပူးတွဲပါဝင်ခွင့်ရခဲ့တဲ့အတွက်အမေရိကန်ပြည်တော်စုကဂုဏ်ယူဝမ်းမြောက်တဲ့အကြောင်းတမ်မတ်ကြီးတက်ဘလက်စ်ကပြောပါတယ်။အာရှပစိဖိတ်ဒေသမှာညီညာရေးထင်းထင်းတဲ့လုပ်ငန်းပါဝင်ပံ့ပိုးနိုင်ခဲ့မှုဟာအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့တမ်မတ်ကြီးကပြောပါတယ်။ညီညာရေးထင်းထင်းတဲ့လုပ်ငန်းကဒေသတွင်းတည်ငြိမ်မှုရှိရေးနဲ့ဒီမိုကရေစီနဲ့တာယာဝါပြောရေးအတွက်အသီးပွင့်တွေဖြစ်ပေါ်လာစေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးတော့လိုင်းဒိုမီတာ16.42တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ပြောပြပေးပါအောင်ရှင်
ပြည်သူနိုင်ငံပါရီမြို့လယ်ကရှောင်းချေလေးစေလမ်းမကြီးမှာသနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်မို့လို့ရဲရရှိတယောက်တေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားတဲ့ဖြစ်ရဟာအကြမ်းဖက်ဝါဒီတို့ရဲ့လုပ်ရအဖြစ်အခြေအနေအလုံးညွှန်ပြနေကြောင်းဝန်ကြီးချုပ်ဖန်ဆွာအော်လွန်ကပြောကြားလိုက်ပါတယ်တနတ်သမားဘသူဘဝဖြစ်တယ်ဆိုတာသိထားပြီလို့ပြင်သစ်ရဲကပြောပေမဲ့သူနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့မထုတ်ပြန်သေးသလို IS အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာကိုလည်းပြောကြားခြင်းမရှိသေးပါဘူး IS စစ်သွေးကြွားတွေကတော့သူတို့လုပ်တာလို့ဆိုပါတယ်ပြစ်ခတ်သူဟာ IS တိုက်ခိုက်ရေးသမား Belgium နိုင်ငံသား Abu Youssef ဖြစ်တယ်လို့ IS သတင်းဌာနကနေတဆင့်ထုတ်ပြန်ခဲ့ပါတယ်တခါအန်ဒီယာကြီးမလာနေတဲ့အီရန်နိုင်ငံနဲ့သူ့ရဲ့အဓိကကိုးပွား Hezbollah စစ်သွေးကြွအဖွဲ့ကိုအမေရိကန်ကအရေးယူကင်တွယ်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Nikki Haley ကပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအရေးကိုအဓိကအာရုံစိုက်ဆွေးနွေးတဲ့လုံခြုံရေးကောင်စီရဲ့လစဉ်အရှေ့လယ်ပိုင်းဆိုင်ရာစည်းဝေးပွဲမှာလုံခြုံရေးကောင်စီအနေနဲ့အရှေ့လယ်ပိုင်းဒေသကတခြားချင်းချောက်တဲ့ရန်တွေကိုလည်းအာရုံစိုက်တဲ့တယ်လို့အမေရိကန်တပ်အမတ်ကြီးကပြောကြားသွားခဲ့ပါတယ်။တခါမြောက်ကိုရီးယားရဲ့မကြသေးခင်ကစမ်းသပ်ပြစ်လွတ်ခဲ့တဲ့ပဲဒိန်းတက်ဒုံးကျည်ပြစ်လွတ်မှုအတွေ့ကုလသမဂ္ဂလုံခြုံရေးကောင်စီကကြာသပတေးနေ့မှာပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်။ဒါအပြင်ခုလိုလှုပ်ဆောင်မှုကဒေသရင်းသားမကတခြားဒေသတွေအတွက်ပါအခြေအနေအတော်ကြီးတင်းမာစေတယ်လို့ပြစ်တင်ခဲ့ပါတယ်။ဝါရင်နိုင်ငံရေးသမားကြီးအဖြစ်နှစ်ရှည်အကျဉ်းချခဲ့သူဦးဝင်းတင်ကွဲလွန်နာ၃နှစ်ပြည့်ထိမ့်မှတ်ဖြစ်နေနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးလှုပ်ရှားမှုကိုလှုပ်ကြဖို့အတွက်စီစဉ်ထားကြပါတယ်။ဦးဝင်းတင်မကွဲလွန်ခင်ထောင်အင်းကြီးအပြာရောင်ကိုဝစ်ဆင်ခဲ့တယ်လို့ပဲလှုပ်ရှားသူတွေကလည်းဒီကနေ့အင်းကြီးအပြာရောင်ဝစ်ဆင်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုဖို့အတွက်နှိုးဆော်ထားကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးမှာမို့အောက်မြော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.